Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ3ရက်ဗုဒ္ဓဟူးနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကို line တိုမီတာ24 25 32နဲ့50ရုပ်ကနေတက်ရိုက်ထုတ်လွှင့်နေပါပြီ။နောက်အောင်မဒီညအစီအစဉ်တွေကိုအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကို Mike Pugh တွေနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါDonald Trump ဟာသမရဖြစ်ဖို့အရေးချင်းမမိဘူးလို့သမရဥပမာကပြောသလို Mr. Trump ကလည်းသမရဥပမာဟာတမိုင်းမှာအညံ့ဖင်းဆုံးသမရဖြစ်ပွဲရှိတယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားကဒါလက်ပစ်ဒုံးကျည်ဒီစင်းကိုဒီကနေ့ပြစ်လို့ဆန်းသက်တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒူဘိုင်းနိုင်ငံကလေးစိတ်မှာ Emirates လေကြောင်းလိုင်းကလေယာဉ်ဒီစင်းအစင်းမှာမတော်တဆဖြစ်ရကြုံခဲ့ပေမဲ့ခီးသည်တွေအန်ဒရီမရှိခဲ့ပါဘူး။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။ဒီကနေ့ညနားဆင်ကြမဲ့သတင်းလော်ရီထဲမှာတော့IS အကြမ်းဖက်အဖွဲ့ကဒီမလေးရှားဝန်ကြီးချုပ်နဲ့ဝန်ကြီးတချို့အပါအဝင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ရဲ့အသက်အန္တရာယ်ကိုချိန်ချောက်ထားတာနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ဒီလုံခြုံရေးအရာဘာတွေပြင်ဆင်ထားပြီးပါပြီလဲ
။အကြမ်းဖက်တိုက်ဖျက်ရေးနဲ့ပတ်သက်တဲ့ဟာကျွန်တော်လေ့ထားပြီးဆောင်ရတယ်။အဲ့တော့ဒီသတင်းအပေါ်မှာမလေးရှားနဲ့အဘလိုသူတို့ရဲ့သတင်းတွေလည်းကျွန်တော်လိုက်ပြီးတော့လေ့လာနေ
တာရှိတယ်။တမရယုံဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေပါဒီအကြောင်းပြည်စုံကိုမကြခင်နားဆင်ရဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသမှာဒီအမျိုးသမီးခွင့်ရချိုးပေါက်ခံမှုတွေဆက်ရှိနေတယ်ဆိုတာနဲ့ပတ်သက်လို့အစီအစဉ်ခံစားထုတ်ပြန်လိုက်တာဒီနောက်မှာတော့မြန်မာနိုင်ငံသားဗြိတိန်နိုင်ငံသားတွေတပ်ဖြတ်မှုနဲ့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသား2ဦးရဲ့အယူခံကိုထိုင်းတရားသူကြီးတွေကပြန်လည်တုံ့တက်နေတာနောက်ဒီချင်းပြည်နယ်မှာမိုးတဲထန်တာကြောင့်လမ်းမဆက်သွယ်ရေးပြတ်တောက်ကုန်တာဒီလိုသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာအခုတော့ဒီနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကပြောပြပေးပါလိမ့်မယ်ခင်ဗျာ
သမရဘရာဂိုဘာမဟာအမေရိကန်သမိုင်းမှာအညံ့ဖင်းဆုံးသမရဖြစ်နိုင်ခြေရှိတယ်လို့ Republican သမရလောင်း Donald Trump က Twitter မှာရေးပါတယ်။သမရဘာမက Mr. Trump ကိုတိုင်းပြည်ကိုဦးဆောင်မှုအရေးချင်းမပြည့်မီသူဖြစ်ပြောပြီးတဲ့နောက် Mr. Trump ကအဲ့လိုတုံ့ပြန်တာပါ။ Republican သမရလောင်းဟာသမရယာရုအတွက်အရေးချင်းမပြည့်မီဘူးလို့သူထင်နေကြောင်းဒါကိုပြီးခဲ့တဲ့သတင်းဘက်ကသူပြောခဲ့သေးပြီးအဲ့ဒါမှန်တယ်ဆိုတာ Donald Trump ကဆက်ပြီးတက်တည်ပြနေတဲ့ကြောင်းအင်္ဂါနေ့ကသမရအင်ပြူတော်မှာ Mr. Obama ကပြောပါတယ်။ဒီတော့ဒီမှာပဲ Donald Trump ရဲ့လက်ထောက်တွေနဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဝန်ထမ်းတွေကြားမှာပိုပြီးစိတ်ပြက်လက်ပြက်ဖြစ်လာနေတယ်ဆိုတဲ့သတင်းလည်းထွက်လာပါတယ်။ Donald Trump ကမှားယွင်းပြောဆိုတာတွေအငင်းပွားပွေပြောဆိုတာတွေပေါ်စိတ်မသက်မသာဖြစ်လာကြတာပါ။အဲ့ဒီအထက်မှာမူဆလင်တူဖြစ်သူ Kizer Khan နဲ့ဆက်ပြီးအခြေတင်ဖြစ်နေတာလည်းပါပါတယ်။ Khan ရဲ့တားဖြစ်သူဟာ2004ခုနှစ်က Iraq ပွဲတွင်ကြာဆုံးသွားတာပါ။ဒါအပြင်ရွေးကောက်ပွဲဝင်ရမယ့် Republican Party ရဲ့အထင်ကရခေါင်းဆောင်တွတ်တော်အမတ်2ဦးကိုသူကထောက်ခံချက်မပေးဘူးလို့အင်္ဂါနေ့က Washington Post သတင်းစာနဲ့မီးမြန်းကန်တစ်ခုမှပြောခဲ့တာလည်းအပအဝင်ပါအလုပ်တော်ဥက္ကဋ္ဌဖော်ရိုင်ယန်နဲ့အရီဇိုနာပြည်နယ်ထက်လွတ်တော်မှဂျွန်မက်ကိန်းတို့ဟာရွေးကောက်ပွဲပြန်ဝင်ရမယ့်အချိန်ရောက်နေကြတာပါသူတို့နှစ်ယောက်စလုံးကမစ္စတာထရမ့်ကိုထောက်ခံထားကြပေမဲ့မစ္စတာခမ်မီသားစုကိုထရမ့်ကဝေဖန်ပြောဆိုတဲ့အပေါ်မှာတော့အပြစ်တင်ပြောဆိုထားကြပါတယ
်အမေရိကန်သမ္မတဘရက်အိုဘားမားအစိုးရတက်တန်းကာလတစ်လျှောက်လုံးကြီးပါကျိုးပန်းလာခဲ့တဲ့ပစိဖိတ်သမုဒ္ဒရာရဲ့ဝန်နိုင်ငံ12နိုင်ငံကြားကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှု TPP သဘောတူစာချုပ်လက်မှတ်ရေးထိုးရေးကိုကွန်ဂရက်လွှတ်တော်ကအတည်ပြုပေးဖို့သမ္မတအိုဘားမားကလိုလားနေပါတယ်လက်ရှိသမ္မတလောင်းနှစ်ဦးစလုံးကဒီသဘောတူစာချုပ်ကိုလက်မခံတာကြောင့်လာမယ့်ဇန်နဝါရီလတည်းသူ့နေရာကိုဆက်ခံမဲ့သမ္မတတက်လက်ထက်မှာဒီကိစ္စဖြစ်လာနိုင်စရာမရှိပါဘူး။ဒါကြောင့်အခုသူသမ္မတဖြစ်နေချိန်မှာဒီသဘောတူညီချက်အတည်ပြုနိုင်အောင်ကြိုးစားမယ်လို့အင်္ဂါနေ့ရုံးကစင်ကာပူဝန်ကြီးချုပ်နဲ့ပူးတဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောသွားပါတယ်။ TPP သဘောတူစာချုပ်ချုပ်ဆိုခြင်းအဖြစ်အမေရိကန်ကုန်ပစ္စည်းတွေအပေါ်အခွင့်စည်းကြမ်းမှုတွေရော့ကျသွားနိုင်တဲ့အချိန်ထဲမှာကုန်သွယ်ဘက်နိုင်ငံတွေကိုလည်းအလုပ်သမားအခွင့်အရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစံနှုန်းတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်လိုက်နာလာစေမှာဖြစ်လို့အလုပ်သမားတွေအတွက်ပုံမမျှတာတဲ့ဈေးကွက်တွေပေါ်ပေါက်လာစေမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါရယ်။ Republican Party သမ္မတလောင်း Donald Trump ကတော့ TPP နဲ့တူဒီတခြားကုန်သွယ်ရေးသဘောတူစာချုပ်တွေကိုလည်းလက်မခံပါဘူး။TPP စာချုပ်ဟာအမေရိကန်ပြည်ထောင်စုကိုနိုင်ငံခြားတိုင်းပြည်တွေအလို့ကျဖြစ်အောင်လုပ်ရကြပြီးတိုင်းပြည်ရဲ့ကုတ်ထုတ်လုပ်ငန်းကဏ္ဍကိုဖျက်ဆီးရရောက်လိမ့်မယ်လို့ Trump ကဝေဖန်ထားပါတယ်။ Democratic Party သမ္မတလောင်း Hillary Clinton ကလည်း TPP သဘောတူညီချက်ဟာတိုင်းပြည်အတွင်းကလူလက်တန်းစားတွေရဲ့အခြေခံလစာတွန်းမြင့်အောင်ဆောင်ရွက်ပေးနိုင်မှာမဟုတ်ဘူးလို့ဆိုပြီးတော့ကန့်ကွက်ထားတာပါရှင်
။မြောက်ကိုရီးယားနိုင်ငံကအရှိတ်ကန်းလွန်ပင်လယ်တဲကိုပဲ့ထင်းဒုံးကျည်တစ်စင်းပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ
်။ Missile Fassal 통해서 자기들의 타격 능력을 과시한 것입니다. 그래서 이와 관련된
여코리아하 대웅지 빌루다가 니 대신 သူတို့ရဲ့ တိုက်ခိုက် နိုင်စွမ်းကို ပြ နေ ပါ တယ်. ဒီ လုပ်ရက်တွေ ဟာ ကိုရီးယား နိုင်ငံ ကြား ဆက်ဆံ ရေး ကို ပို ဆိုး ရွားစေ ဖို့ ਨੇ နိုင်ငံတကာ တိုင်းဝန်း ကြား မှာ သဘော ထား တွေ 꿰ပြ စေ ဖို့ ရည်ရွယ် ချက် နဲ့ လုပ်တာ ဖြစ်ပွဲ ရှိ တယ် လို့ ကျွန်တော် ထင် ပါ တယ် ဆိုပြီး ပြန်လည် ပေါင်း စည်းရေး ဆိုင်ရာ တောင်ကိုရီးယား ဝန်ကြီးဌာန ပြောခွင့်ရ ဂျွန်ဂျွန်ဟီ က ပြောပါ တယ်. ဒုံးကြီးနှစ်စင်းတစ်ပြိုင်တည်းပြစ်လွတ်တာကိုထောက်လန်းသိရှိရပြီးတော့ဒဇင်းကအောင်မြင်ပြီးဒဇင်းကပြစ်လွတ်ပြီးချက်ချင်းဆိုသလိုပဲပေါက်ကွဲသွားတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။ဒါလပြစ်ရိုဒုံးဒုံးကြီးလို့ယူဆရတဲ့ဒုံးကြီးကိုဒီကနေ့မနေ့၈နာရီမတိုင်ခင်လေးမှာနိုင်ငံနောက်ပိုင်းဟွမ်းဟေးပြည်နယ်အန်ယူးမြို့ကနေပြစ်လွတ်ခဲ့ပြီးကီလိုမီတာ1000လောက်ထိရောက်ပြီးတဲ့နောက်ဂျပန်ရေပိုင်နယ်ထဲဒါမှမဟုတ်အဲ့ဒီအနားမှာကျသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုံးကြီးပြစ်လွတ်ပြီးနိုင်ရီတော်ကြာပြီးတဲ့နောက်တူချိုမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကမြောက်ကိုရီးယားကိုပြစ်တင်ရှုတ်ချပါတယ်။အမေရိကန်ပြည်ထောင်စုကလည်းဘယ်လိုရန်စားလာမှုမျိုးကနေမဆိုကိုကိုကိုနဲ့မဟာမိတ်တွေကိုကာကွယ်ဖို့အစဉ်အသင်းရှိနေတယ်လို့ချက်ချင်းတုံ့ပြန်ပြောဆိုပြီးမြောက်ကိုရီးယားကိုတရိပ်ပေးလိုက်ပါတယ်။
ဒီမိုကရက်တစ်ပါတီရဲ့ကွန်ပျူတာစနစ်ကိုမကြသေးခင်ကဖောက်ထွင်းခိုးဝင်ခဲ့တဲ့ပြည်ပခြေဆိုင်ဟက်ကာတွေကပိုပြီးတော့အနေရကြီးတဲ့လုပ်ရက်တွေကိုနောက်မှလုပ်လာနိုင်ခြေရှိတယ်လို့စိုက်ဘာလုံခြုံရေးဆိုင်ရာအမေရိကန်ကျွမ်းကျင်သူတွေကပြောလိုက်ပါတယ်။စိုက်ဘာကနေတိုက်ခိုက်ခံရနိုင်ခြေရှိတဲ့ပစ်မှတ်တွေထဲမှာအမေရိကန်အီလက်ထရောနစ်မဲပေးစနစ်လည်းပါတယ်လို့စိုက်ဘာလုံခြုံရေးကျွမ်းကျင်သူတွေကဒီသတင်းပတ်ထုတ်လွှင့်တဲ့ VOA ရဲ့ hashtag အစီအစဉ်မှာပြောတာပါ။ဒီမိုကရက်တစ်နိုင်ငံလုံးဆိုင်ရာကော်မတီ DNC ရဲ့ကွန်ပျူတာစနစ်ကနေဖောက်ထွင်းခိုးယူသွားတဲ့ email တွေကို WikiLeaks website ကပြီးခဲ့တဲ့လမှာပဲထုတ်ပြန်ခဲ့တာကြောင့်ပါတီအထွတ်အတော်လေးအခက်တွေ့ခဲ့ရတာပါ။အဲ့ဒီဖြစ်ရကြောင့်ပဲ DNC ဥက္ကဋ္ဌလွှတ်တော်အမတ် Debbie Wasserman Schultz ဟာကော်မတီဥက္ကဋ္ဌတာဝန်ကနေပြီးတော့နှုတ်ထွက်ခဲ့ရပါတယ်။နိုင်ငံရဲ့ရွေးကောက်ပွဲနဲ့နိုင်ငံရေးလုပ်ငန်းစဉ်ကိုဝင်နောက်တာဟာထောက်လန်းရေးနဲ့နိုင်ငံရေးမူဝါဒဆိုင်ရာအစဉ်လာနည်းလမ်းတစ်ခုဖြစ်တယ်လို့ Maryland တက္ကသိုလ်စိုက်ဘာလုံခြုံရေးဌာနရဲ့ညွှန်ကြားရေးမှူး Richard Forno ကပြောပါရရှင်။
ဗီယာအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗိုလ်ဒူးညဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ဆီးရီးယားနိုင်ငံမှာအင်ကာနီကကလိုရင်းတန်းငွေ့နဲ့တက်ခိုက်တယ်ဆိုတာဟာရုရှားလက်ချက်ဖြစ်တယ်လို့ဆီးရီးယားသဘုံတွင်တဲ့လူခွင့်ရေးအဖွဲ့တွေကဆွဆွဲတာကိုရုရှားအစိုးရကညှင်းလိုက်တဲ့အကြောင်းရုရှားနိုင်ငံပိုင်သတင်းဌာနကပြောပါတယ်။အဲဒီတန်းငွေ့နဲ့တက်ခိုက်ခံရတယ်ဆိုတဲ့နေ့မတိုင်ခင်တရက်ကအလားတူနေရာမှာပဲရုရှားရဟတ်ရင်တစ်စင်းပစ်ချခံထားရတာပါ။သူတို့မှာသတင်းအချက်အလက်မရှိတဲ့အကြောင်းစစ်စင်ရေးကိုဘယ်လိုဆက်လုပ်နေတယ်လဲဆိုတာနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေမရှိတဲ့အကြောင်းအဲဒီလိုသတင်းထုတ်ပြန်တာမျိုးကိုတုံ့ပြန်မှုသိခဲ့တဲ့အကြောင်းဘယ်ပေါ်မှာအခြေခံထားတဲ့သတင်းချင်းမြစ်တွေကဘာတွေစတာတွေကဘယ်တော့မှရှင်းရှင်းလင်းလင်းမရှိပါဘူးလို့ရုရှားဆိုရပြောခွင့်ရဒီမီထရီဖက်စကော့ဖ်ကပြောတာကိုနိုင်ငံပိုင်တာ့စ်သတင်းဌာနကဖော်ပြသွားတာပါ။အဝိုင်းခံထားရတဲ့အာလပူမြို့နားကမြို့တစ်မြို့ကိုရဟန်းရည်ဒဇင်းပေါ်ကနေအစိတ်တန်းငွေကူတွေချခဲ့တယ်ဆိုပြီးစစ်တမ်းခံနေရတဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကအကူအညီပေးလုပ်သားတွေကအင်္ဂါနေ့မှာပြောတာပါ။အမျိုးသမီးနဲ့ကလေးတွေအများစုဖြစ်တဲ့လူ30ထဲမှနေအစိတ်တန်းငွေတန်တင်ခဲ့ကြပါတယ်။အဲ့ဒီမတိုင်ခင်နိုင်ငံတော်ကြုံကရုရှားရဟန်းရည်တစ်စင်းကိုတပုံနေပစ်ချတာကြောင့်ပြက်ကျသွားတဲ့နေရာနားမှာပဲလမ်းငွေပူးတွေကိုညာရင်းချင်းချခဲ့တာဖြစ်တယ်လို့အကူအညီပေးလူသားတွေကပြောပါတယ်။အစိတ်တံငွေကြောင့်ထိခိုက်ဒဏ်ရာရတဲ့အတိုင်းအတာပမာဏကိုတော့ချက်ချင်းမသိရသေးပါဘူး။အင်္ဂါနေ့နောက်ပိုင်းအထိတော့ဘယ်သူတက်ခိုက်တယ်ဆိုတာနဲ့ပတ်သက်တဲ့သတင်းတွေကရောထွေးနေပါတယ်။အာလေဘုံမြို့ကိုပိတ်ဆို့ထားတာချိုးဖျက်ဖို့ကြိုးစားနေတဲ့တပုံတွေနဲ့မြို့ကိုဝိုင်းထားတဲ့အစိုးရတပ်ဖွဲ့တွေအကြားကလိုရင်းလိုယူဆတဲ့အစိတ်တံငွေအသုံးပြုတက်ခိုက်တယ်ဆိုပြီးအပြန်အလှန်ဆွဆွဲနေကြတာပါ။
ဆီးရီးယားဆူရတက်တွေဟာ RPG လက်နက်တွေတင်ကားတွေတုံတိုက်ခိုက်ပြီးတော့အတိုက်ခံဖွဲ့တွေကိုအလက်ပိုမျိုးကနေဖယ်ရှားဖို့ကြိုးစားနေတာနဲ့အမျှဒီမျိုးတဝမ်းမှာဒီနေ့တိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်ပွားနေပါတယ်။အဆူရထင်းကျုပ်တဲ့ဗဟိုစစ်ဘက်သတင်းဌာန SCMM ကထုတ်ပြန်တဲ့ဗီဒီယိုထဲမှာပြစ်ခတ်မှုတွေကြားမှာပဲဒီသဘုံအဖွဲ့တွေပြေးလွှားနေတဲ့ပုံတွေအပါအဝင်အလက်ပိုမျိုးအတွင်းတိုက်ခိုက်မှုတွေကိုတွေ့ရပါတယ်။ဒီမျိုးအတွင်းသဘုံအဖွဲ့တွေထင်းကျုပ်ထားတဲ့နေရာတွေကိုသွားလို့ရတဲ့နောက်ဆုံးလမ်းကြောင်းကိုအဆူရကပြစ်ပစ်လိုက်ပြီးရက်အနေငယ်အကြာမှာဒီမျိုးတဝိုက်နဲ့အနီးနားကအရက်ဒေသတွေမှာတိုက်ပွဲတွေပြင်းထန်လာနေတာပါ။အလက်ပူမျိုးကသဘုံဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေကိုအစိုးရတပ်တွေကဝန်းရံပိတ်ဆို့ထားတာမှာဒေသခံအရက်သား3000နီးပါးပိတ်မိနေပြီးတဟာစစ်ပွဲတွေဖြစ်နေတဲ့စီးပြားနိုင်ငံမှာလူတွေအများဆုံးပိတ်မိနေတာဖြစ်တယ်လို့ကုလသမဂ္ဂကပြောပါရရှင်
။ဖိလစ်ပိုင်နိုင်ငံမှာတရားမဝင်မှုရေးစီဝါရောင်းဝယ်မှုနဲ့ပတ်သက်တယ်လို့ဆွဆွဲခံထားရတဲ့မျိုးတော်ဝင်တယောက်ရဲ့လက်နက်ကန်ကိုရံတော်6ယောက်ကိုရဲတပ်ဖွဲ့ကတတ်လိုက်တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။အယ်ဘူရာမျိုးတော်ဝင်ရိုလန်ဒိုအက်စပီနိုဆာစီနီယာဟာမူရမောက်ကိုတူလို့တန်ရရှိတဲ့သူ့ရဲ့တားဖြစ်သူကိုအကောက်ွယ်ပေးနေတဲ့အတွက်တွေ့တဲ့နေရာမှာမြို့တော်ဝင်ကိုပြစ်ဒတ်မယ်ဆိုပြီးသမရရူဒရီဂိုဒူတာတီကဒီသတင်းပတ်အစောပိုင်းမှာပဲချင်းချောက်ထားတာပါမြို့တော်ဝင် SP နိုဆာဟာနိုင်ငံတွေကနိုင်ငံရက်တက်ဖွဲ့မှာကိုယ်တိုင်သွားပြီးအဖမ်းခံပေမဲ့မူရစာပြစ်တန်ရရှိနေတဲ့တားဖြစ်သူအော်ဝင်းကတော့အဖမ်းမခံသေးပါဘူး SP နိုဆာရဲ့အိမ်နားမှာဒီကနေ့မနေ့အစောပိုင်းကကင်းလှည့်နေတဲ့ရက်တက်ဖွဲ့နဲ့လက်နက်ကင်အဆောင်တွေကြောင့်အပြန်အလှန်ပြစ်ခတ်ကြတာလို့ဒေသဆိုင်ရာရက်တက်ဖွဲ့ကပြောပါတယ် Asang Riga Yeri Wu Yin Pita Jong Yedapuga Pian Pita Ma Asang Choyok Di Souna Pita Elu Dita Sen Yan Yedapu Jige Elma Beldi Jaga Pio Bari In Wim Duma Duya Lene Sakona Lete Menegule Yedapuga Ting Lai Bari Philippine Nengama Gala Sija Suzu Yuwa Pini De Mu Yusiwa Yawan Mune Champa Muri Gu Duda Tamarapi Yuko Kanyayin Amibya Shimbya Mesure Gari Bebido Tamara Duda Diga Yuko Bue Wengerawa
Arab Sovamia Piansu, UAE Nangan, Dubai Muroye, Tiga Lizema, Dingley Layan de Se, Asema, Madorasa, Pier Cune, Tongarello, Dubai Chisai, Emery Sli Jalang up Yoware, Dingley Dida Sanoj, Nilet and I Matangema, Eddie Madorasa, Pier Picker up Pi, Indianing it down by Thiruvana Thaburam Gani, Tolari, Layan Asema Pitaba, Layan Momaki, Nia Kunasang, Ayau Babi, Alongo, Begin Yangin and Gerelu, UAE Suyaga Piovare, Indiaga Lare, Emery Sli Jalang. Layan de Senha, Dubai Bibi Sanya Lizema, Sende et a Motorasa PNA Tonga Varelo, Dubai the Topia Yunga Tudama Yivare. Kide Alongo Begin Yangin Keto Kevi, a good chain to your Tayaram Shibulu Suvare. Layangani, a mea, Migo Longi Talarago, Yayutare, Video Rigo, Lumia Piaga, Lumusato Yemija Rivoma, Tinzavare. Dipiane Patabi, Lizau Lineri, Dubai Bibi Sanya Lizeta Winshidri Baga, at the Say Topiana, Chachin Tramalati Babushin.
Brazil Nanga is in Pijimbame, Ulambe Agazabu, Taujani Pumbuma Dangi, Nanga the one Yakuza, Lessing and the Sound with Michuja, the Grimaro, Rio de Janeiro Mugu, Linejo Dababi. Brazil Nanga, Ulambe, Jolly Demu Agazama, Conneo, Mount Jolia. Need Tay Rhyme Mugani, the Naijak Yuka, Rio Mu, the Mangu, Yida, Chises Kama Jodoraba. Adima, Jolly Demu Agazama repeated, Torbane, La Grilduga, Murovo, Eduardo Pislete, Michuangu, Lebion Pile Bari. Ulame Michuranga, Rio Muduan, Senyata Sinjibung Yakwadri, Pinle Ganjurigu, Donga Ledobidano, Namejo, Christ the Redeemer, Credo Yudujishia Niagu, Taujanima Jaubi, Eriganima, Tonda Sechakuni, Ulambi Agazapuro, Pumwe Chimbame, Maracana Agaza Quengu, Chautama, Kamia.
Direct from Washington, the voice of America, VOA.
နောက်ဆုံးတဲ့တွင်ကိုကြွကြွသိနေမှာကွန်ပျူတာတွေကကြီးညာပေးကြတာပါခင်ဗျာ မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပို့ကူဒေါန်ဆန်းစုကြည်အမိကိုလက်ထက်တင်ထားပြီးအသက်အန္တရာယ်ချင်းကြောက်ထားတယ်လို့မလေးရှားသတင်းတွေမှာဖော်ပြပါရယ်မြန်မာတာဝန်ရှိသူတွေဘက်ကတော့ဒါကိုအသေးစိတ်သိအောင်စုံစမ်းနေပြီးဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်နိုင်ငံတော်အဆင့်လုံခြုံရေးအဖြစ်ဆောင်ရွက်ပေးနေတယ်လို့ပြောပါရယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA
မြန်မာနိုင်ငံပြည်နယ်တစ်ခုဖြစ်တဲ့နင်္ဂရီစာဗလီယံမှာရှိတဲ့ရဲဌာနတစ်ချို့ကိုISHMF အဖွဲ့ကဆိုပြီးပေးပို့လိုက်တဲ့စာရဲမှာမလေးရှားနိုင်ငံဝန်ကြီးချုပ်နဲ့ဝန်ကြီးတချို့အပါအဝင်မြန်မာနိုင်ငံသားရေးဝန်ကြီးဒေါန်ဆန်းစုကြည်တို့ကိုဓာတ်ပုံတွေတကွဖော်ပြပြီးအသက်အန္တရာယ်ချင်းကြောက်ထားပါရယ်။စာမျက်နှာနှင်းမျက်နှာပါတဲ့ဒီစာဟာISHMF အဖွဲ့ကပေးပို့တဲ့တကယ့်စာဟုတ
ြောင်းကြားစာမပေးဖို့သေးပေမဲ့လို့ဒီသတင်းနဲ့ပတ်သက်လို့တိကျခိုင်မာမှုရှိမရှိဆိုတာကိုစတင်စုံစမ်းဆောင်ရွက်မှုတွေလုပ်နေတယ်လို့တမနာယုံဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေကဗီအိုအေကိုပြောပါရစ်
ကျွန်တော်တို့မှလည်းကျွန်တော်တို့ဟိုလုံခြုံရေးဆိုင်ရာပေါ့နော်ဆိုလိုတာအကြမ်းဖက်တိုက်ဖျက်ရေးနဲ့ပတ်သက်တဲ့ဟာကျွန်တော်လေ့ထားပြီးဆောင်ရွက်တယ်အဲ့တော့ဒီသတင်းပေါ်မှာမလေးရှားနဲ့အဲ့ဘလို့သူတို့ရဲ့တတင်းနေလဲကျွန်တော်လိုက်ပြီးတော့ပြေးလာနေတာရှိရယ်လုံခြုံရေးဖွဲ့စည်းတွေပေါ့နော်သူတို့လုံဆောင်တာရှိရလုံနေပါဟုတ
်ဟုတ်ကဲ့ဘလို့ပုံစံမျိုးနဲ့ဒီစာကိုဟုတ်မဟုတ်ဆိုတာအတည်ပြုနေရရှိပါလဲခင်ဗျာ
အခုလောဆယ်ပြောနေတာကအမေရိကန်ဘက်ကတာဝန်ရှိတဲ့လုံခြုံရေးဖွဲ့စည်းတွေကပြောတာကဒါကမလေးရှားမှာရှိတဲ့အိုက်ဒေတာပေါ့နော်ဂျက်စကန်ကိုပို့တယ်အိုက်ဒေတာမှာရှိတဲ့ ISIS ဒီလောက်မရှိဘူးသို့တော့အဲ့ထဲမှာအစွန်းရောက်တယ်အကျန်းဖက်လူတွေရှိတဲ့လူတွေတိုးလာအောင်ဆက်ဆောင်စီရင်လုပ်တဲ့သဘောဖြစ်တယ်လို့သူတို့တခုချိန်ကြီးတော့သုံးသပ်တာလေသို့တော့ကျွန်တော်တို့ဒါကကျွန်တော်တို့ဘက်ကလေးလာ30ပေါ့ဟုတ
်လက်ရှိအချိန်ထိတော့ဒီစာဟာဘလောက်ထိခိုင်မာတိကျမှုရှိသလဲဆိုတာကိုတော့မလေးရှားအနိုင်ပိုင်တွေဘက်ကကိုမြန်မာစိုးရဘက်ကဝါတရားဝင်ထုတ်ပေါ်ပြောကြားထားခြင်းမရှိသေးပါဘူးမြန်မာနိုင်ငံစိုးရဘက်ကတော့ဒီလိုမျိုးဖြစ်ရကြောင်းဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးကိုအလေးထားဆောင်ရွက်တော်မယ်လို့ဥစောထေကပြောပါရင
်အကြမ်းဖက်တိုက်ခိုက်မှုလုပ်မယ်ဆိုတဲ့သတင်းချက်နဲ့အကြမ်းချင်းချောက်ချက်ဒါရင်နဲ့ပတ်သက်ပြီးတော့ထွက်ပေါ်လာတယ်ဆိုရင် ကျွန်တော်တို့ဟိုအစိုးရတွေပေါ့နော်တက်ဆိုင်ရာအဖွဲ့အစည်းတွေတာဝန်ရှိသူတွေနေနဲ့ short တွေလို့မရအောင်တစ်ချိန်တည်းမှာပဲအရန်ကြီးလဲစိုးရင်ကြာမလို့လုံးတဲ့လုံးလိုက်တာအလေးနဲ့တော့ထားပြီးတော့ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒီလိုမျိုးဘိုင်လေးနဲ့ပေါ့နော်နာမည်တက်ပြီးတော့ချင်းချောက်တယ်ဆိုတော့အခါမှာကျွန်တော်တို့ကတော့လုံခြုံရေးအရာဆောင်ရွက်ရတာရှိတယ်ရေးကြီးပုဂ္ဂိုလ်လုံခြုံရေးဆိုရင်ကျွန်တော်တို့ကအတွင်းအနီးကပ်လုံခြုံရေးရှိတယ်အတွင်းစည်းလုံခြုံရေးရှိတယ်အပြင်စည်းလုံခြုံရေးရှိတယ်သူသွားတဲ့လမ်းကြောင်းတစ်ချက်လမ်းကြောင်းလုံခြုံရေးဆိုတာရှိတယ်နောက်အချိန်ကာလအချိန်တွေလေးမျိုးပေါ့နော်တာမန်အချိန်တွေတာမန်အချိန်ဘာမှချိန်ကျမှုမရှိတဲ့အချိန်တွေမှာလောက်ဆောင်ရတဲ့လုံခြုံရေးပုံစံပေါ့နောက်တစ်ချက်ကခုနလိုထောင်လိုက်တရင်ချက်လက်ရာဖြစ်စီပေါ့နော်တရင်ပေးပူပူရာဖြစ်စီဒါမျိုးကြားလာတဲ့အခါမှာလောက်ဆောင်ရတဲ့လုံခြုံရေးရှာယူဆောင်ရွက်မှုအချိန်တွေရှိတယ်နောက်အဲ့လိုအရေးပေါ်ပေါ့နော်အဲ့လိုမျိုးတိုက်ခိုက်မှုတွေအဲ့လိုမျိုးဘွန်ဖန်အတူပြုနိုင်ဖြစ်လာပြီးဆိုတော့အနေထားမှာကျွန်တော်ဟိုဖြစ်တော်မယ်ဆိုတဲ့အနေထားမှာဆောင်ရရတဲ့လုံခြုံရေးအချိန်တွေရှိတယ်နောက်ဆုံးကတော့ဖြစ်လာပြီပေါ့နော်ဖြစ်သွားပြီဆိုတဲ့အချိန်မှာလုံဆောင်ရတဲ့လုံခြုံရေးအချိန်တွေရှိတယ်အချိန်ကြောင့်မပေါ်ထွက်လာတဲ့အတွက် PPTC ဆောင်ရွက်သွားမှာပေါ့နော်အဲ့ဒါတော့အချိန်ကြောင့်မရှိတဲ့အနေထားမျိုးတော့ကျွန်တော်သဘောထားလို့မရအောင
်မလေးရှားနိုင်ငံနင်ဂရီဆာဗီလီယန်ပြည်နယ်ရဲမှာ IS စစ်သွေးကြအဖွဲ့ဝင်တွေ900ရှိတယ်ဆိုပြီးဒီစာထဲမှာအခိုင်အမာပြောဆိုထားပေမဲ့လို့မလေးရှားအာဏာပိုင်တွေဘက်ကတော့ဒါနဲ့ပတ်သက်လို့မမှန်ကန်ကြောင်းညှင်းချက်ထုတ်ထားပါတယ်ပြီးတော့ဒီစာပေးပို့တဲ့သူဟာမလေးရှားနိုင်ငံတွင်က IS စစ်သွေးကြတွေရဲ့လွှမ်းမိုးမှုကိုကြွားလုံးထုတ်ခြင်းတဲ့သဘောနဲ့အခုလိုမျိုးစ조사အထောက်တာဖြစ်နိုင်တယ်လို့မလေးရှားရဲတပ်ဖွဲ့ကယုံကြည်နေပါတယ်အညိုရောင်စာရေးတင်းနဲ့ထည့်ထားတဲ့ချင်းချောက်စာနဲ့တပ်ပုံတွေကိုလက်ရှိချိန်မှာမလေးရှားမှုကင်အဖွဲ့ကကန့်တွယ်နေပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့သိရပါတယ်။ဒီချင်းချောက်စာထဲမှာမြန်မာနိုင်ငံခေါင်းဆောင်တို့ပါဝင်နေတယ်ဆိုတာကိုတော့မလေးရှားရဲအရာရှိတို့ကသတင်းတောက်တွေကိုပြောခဲ့ပါတယ်
။မလေးရှားရန်ဒီဂုတ်ပုံမင်းပြန်မြန်မာပူဒီဂုတ်ယူကရတရားပေါ်တကန
ချင်းချောက်စာထဲမှာမြန်မာခေါင်းဆောင်တို့ပါဝင်နေဆိုပေမဲ့ဘယ်သူပဲဝါဆိုတာကိုတော့အဲ့ဒီရဲအရာရှိကအသေးစိတ်ပြောကြားထားတာမရှိပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်မြန်မာနိုင်ငံသားရေးဝင်ကြီးလည်းဖြစ်သူဒေါက်တာဆန်းစုကြည်ကိုမလေးရှားနိုင်ငံကိုလာရောက်လည်ပတ်ဖို့မလေးရှားဝင်ကြီးချုပ်ကတရားဝင်ဖိတ်ကြားထားပြီးဒေါက်တာဆန်းစုကြည်ဘက်ကလည်းဒါကိုလက်ခံထားပါတယ်။ဒါပေမဲ့လို့ဘယ်ချိန်ဘယ်ခါသွားရောက်မယ်ဆိုတာကိုတော့ထုတ်ဖော်ကြေညာထားခြင်းမရှိသေးပါဘူးခင်ဗျာ
။ကိုထဲအောင်ပြောပြပေးသွားတာပါ။အခုတော့တိုင်းရင်းသားဒေသတွေဘက်ကသတင်းတွေကိုဆက်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေနဲ့အတူအစိုးရနဲ့ကင်မျိုးသားစည်းရုံးတို့ကြားဖနာမအဖြစ်ကရစေးသဘောတူညီမှုရယူခဲ့တဲ့2012ခုနှစ်နောက်ပိုင်းမြန်မာပြည်အရှေ့တောင်ပိုင်းဒေသတွေမှာအမျိုးသမီးတွေမတရားပြုကျင့်နှိပ်စက်ညှဉ်းပန်းခံရတဲ့အခြေအနေတွေနှေးပါသွားပေမဲ့လို့တခြားနိလန်းတွေနဲ့အခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေတယ်လို့ကရင်လူ့အခွင့်အရေးအဖွဲ့ KHRC ကပြောပါတယ်။မျက်ကွယ်ပြုခံရတဲ့အခွင့်အရေးနဲ့ရုန်းကန်မှုများဆိုတဲ့ခေါင်းစဉ်နဲ့အစဉ်ခံစားကို KHRC အဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တာပါ။ KHRC ရဲ့စီယုံလှုံ့ဆော်ရေးအရာရှိ Not Just Mingo မက်ကင်ဘူးတွေကဆက်သွယ်မိမြန်ထားပါရခင်ဗျာ။
ကျမတို့ဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲပေါ့နော်အစီအစဉ်ခံစားကြတော့ဒီအထက်ကအမျိုးသမီးတွေရဲ့မျက်ပွဲပြုခံရတဲ့အခွင့်အရေးနဲ့ဒီရုံးကန်လှူရှာမှုများဆိုကြတော့အမျိုးသမီးတွေသူတို့ဒီ2012အဖြစ်ခက်ရစေးရနေပြီးတော့မှဒီ2015ပေါ့မက်ရှလာအတွင်းမှာနော်သူတို့တွေဒီတွေ့ကြုံခဲ့ရတဲ့အတွေ့အကြုံတွေသူတို့ဖြတ်တန်းခဲ့ရတာသူတို့ရဲ့ဘဝဒီကြောင်းလင်းလာတဲ့ဒီအတွေ့အကြုံဒီဟာတွေကိုလူအများနေပြီးတော့မှသိရှိနားလည်အောင်ပေါ့နော်ကျမတို့အထက်ကဖော်ပြချင်တာဖြစ်တယ်ပေါ့အဲ့ဒီမှာဆိုလို့ရှိရင်တော့ generative wireless လို့ဟာတွေပါတယ်ပြီးလို့ရှိရင်ဒီမြန်မာသိသိမှုနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေခံစားရတဲ့ဟာတွေပါတယ်ပြီးရင်ညီညွတ်မိုင်း NDA တွေလည်းပါတယ်ဒီတပ်ဖြတ်တာတို့ဒီအကြံဖက်နှိပ်စက်မှုနဲ့ပတ်သက်တာတွေလည်းပါတယ်ပေါ့ရှစ်ချက်လောက်ပါတယ်ပေါ့နော်အဲအထက်ကတော့ကျမတို့ပေါ့နော်ဒီအမျိုးသမီးတွေအနေနဲ့ဒီတရားဥပဒေစိုးမိုးမှုရှိပြီးတော့မှအမျိုးသမီးတွေအမျိုးသားနဲ့ဒဏ်မှုခွင့်ရရှိပြီးတော့မှတရားစီရင်မှန်းနိုင်တယ်နောက်ပြီးတော့မှပွင့်လင်းမြင့်တာမှုရှိအောင်ဒါတွေကအဓိကကမြန်မာပြချင်တာပေါ့နော
်ဆိုတော့ဒီအစီအစဉ်ကဒီအဖြစ်ခက်ရဆဲပြီးတဲ့နောက်ပိုင်းမှာဆိုတော့ဒီအဖြစ်ခက်ရဆဲမှုမတိုင်ခင်ကနေဒီအဖြစ်ခက်ရဆဲမှုနောက်ပိုင်းမှာကောဒီအမျိုးသမီးတွေရဲ့အခြေအနေကတစုံတရာတိုးတက်ကောင်းမွန်လာတာမျိုးမရှိဘူးလားရှင
်ပြောရမယ်ဆိုရင်တော့ဒီဟိုအရင်တော့ကကြတော့ဒီတတိပခါလေးတိုက်ပွဲတွေဖြစ်တဲ့အတွက်ကြောင့်မလို့အများအဖြစ်ဆိုလို့ရှိရင်အမျိုးသမီးတွေကတော့ဒီလက်မိုင်းဆိုင်ရာကြံဖတ်မှုတွေခဏခဏကြုံရတယ်ပေါ့နော်အဓိကအဖြစ်အမရောက်ကြတာတွေကနေပြီးတော့မှဒီပေါ်တာဆွဲခံရတဲ့ကိစ္စတွေနောက်ပြီးတော့တက်ချက်ခံရဒီလူဟာတွေပုံမမူတီတော့မှသူတို့ခံစားရတဲ့နောက်ဆက်တွဲပေါ့အတမဝင်ကြောင်းနဲ့ပဲပတ်သက်တာဖြစ်စေဒီစိတ်ပိုင်းဆိုင်ရာပညာရေးပိုင်းဆိုင်တာတွေအများကြီးသူကချုပ်ဖောက်ခံရမှုရှိခဲ့တယ်ပေါ့နော်ဒါမှမဟုတ်ဒီ2012ဒီအဖြစ်ခက်ရစေးလို့ပြီးနောက်ပိုင်းနဲ့ဒီအခုဒီနောက်ပိုင်းမှာဆိုလို့ရှိရင်တော့အခုနောက်လို့ပြောတဲ့ generative လို့ဟာမျိုးဆိုရင်တော့ကျွန်တော်တို့ creation တွေရရှိတဲ့တဲ့အချက်လက်ရဆိုရင်တော့ဒီဟာတွေကတော့ညွန့်နေသွားတယ်ပေါ့နော်ဒီအပိုင်းနဲ့ပတ်သက်ပြီးတော့ဒါမှမဟုတ်တစ်ချက်များဖြစ်ပြနေမှာကျွန်တော်ဒီလိုမျိုးအပြစ်ခက်ရစေးလုပ်လိုက်တဲ့အတွက်ကြောင့်စီးပွားရေးလုပ်ငန်းတွေဝင်လာတယ်ဝင်လာတဲ့အတွက်ကြောင့်မို့လို့ခုနပြောတဲ့ညှာသိမ်းမှုတွေပို့ပြီးတော့မှအများကြီးလာတယ်ပေါ့နော်ဒီစီးပွားရေးလုပ်ငန်းတွေ ဒီရင်းနှီးမြှုပ်နှံမှုတွေဆိုလို့ရှိရင်ဥမာစိုက်ပျိုးရေးနဲ့ပတ်သက်တာတွေရှိမယ်ဟဲ့အဲ့ဟာရင်းနဲ့ပတ်သက်လို့ရှိမယ်ပြီးလို့ရှိရင်ဥမာတတ်ထုသူဆိုတဲ့ကိစ္စတွေဒီဟာအဖြစ်မြင်တာတိမ့်ချဲရဲ့အတွက်ကြောင့်မို့လို့အမျိုးသမီးတွေအနေနဲ့သူအသက်မွေးကြောင်းပျောက်ဆုံးတာတွေပုံပြီးတော့မှရုန်းကန်ရတဲ့အပိုင်းတွေဒါကိုဖြစ်တယ်လို့ကျွန်တော်တို့ကတော့အခြေအနေတွေ့ရှိရပါတော့ဟိုတနည်းအားဖြင့်ပေါ့နော်မတူညီတဲ့ပုံစံနဲ့အခွင့်အရေးချိုးဖောက်မှုဆက်လက်ရှိနေတယ်စင်ခေါ်မှုတွေအနေချင်းချောင်းမှုနဲ့ဆက်ရှိနေတယ်လို့ကျွန်တော်တို့ပြောချင်တယ်ပေါ့နော
်ဟုတ်ကဲ့ဒါပေမဲ့ဒီချုပ်ပြီးတော့ပြောမယ်ဆိုရင်တော့အခြေအနေကဖြစ်ခဲ့ရဆက်မှုနောက်ပိုင်းမှာအမျိုးသမီးတွေရဲ့အခြေအနေကပိုပြီးတော့ကောင်းလာတယ်လို့ပြောလို့ရမလားပိုပြီးတော့ဆိုးသွားတယ်လို့ပြောမလား
ပြောရမယ်ဆိုရင်တော့2000မတိုင်ခင်နဲ့ဆိုရင်တော့ပုံပြီးတော့မှတော့2000မတိုင်ခင်တည်းဆိုင်တော့အခြေအနေလေးတွေကတော့ပြောင်းလဲလာပြီးတော့မှကောင်းလာတဲ့အပိုင်းလေးတွေရှိပါတယ်ဟုတ်ကဲ့
အဲ့တော့ဒီအမျိုးသမီးတွေအနေနဲ့ဒီလိုရင်ဆိုင်ရတဲ့စိန်ခေါ်မှုအခက်အခဲတွေကိုကျော်လွှားနိုင်ဖို့ဆိုလို့ရှိရင်ဘယ်လိုအခြေအနေတွေရှိသင့်တယ်လို့ KHRC အနေနဲ့အကြံပြုထားပါသလဲ
ကျွန်တော်တို့ဒီအကြံပြုချက်ထဲမှာဆိုလို့ရှိရင်တော့ဒီတံပရအစိုးရလည်းပါမယ်ပြီးလို့ရှိရင်ဒီမှာဒီအစိုးရလည်းပါမယ်ပြီးရင်ဒီသက်ဆိုင်ရာ stakeholders တွေပေါ့နော်ပါတယ်ဆိုတော့သူတို့တွေကိုကျွန်တော်တို့ပေးတဲ့အကြံပြုချက်တွေကတော့ဒီတရားဥပဒေပေါ့နော်ဒီတရားစီရင်ရေးမှတ်နိုင်ကောင်းမွန်ဖို့အတွက်ရဲ့ပြီးတော့မှဒီအမှုကိစ္စတွေဖြစ်တဲ့အခါမှာတိုင်ကြားတဲ့အခါမှာဒီဓာတ်တွေကိုဝင်လင်းနေတာဆိုရှိဖို့ ਨੇ ဥမာဒီလက်လက်ကင်တွေဘက်ကနေကျွလွန်ဥမာစစ်တပ်ဒီလိုမျိုးကနေကျွလွန်တဲ့ကိစ္စတွေကိုဆိုလို့ရှိရင်လည်းဒီအရက်ဖက်ခေါင်းယုံမှာစစ်ဆင်းမှုတွေတိလုံးနိုင်မှုအတွက်ဝင်လင်းနေတာမျိုးရှိဖို့အတွက်တောင်းမှုတောင်းမှုခံမှုရှိဖို့ဒီလိုမျိုးတွေကျမတို့ကတော့ဟိုအကြံပြုချက်တွေဖြတ်သွင်းထားတယ်ပေါ့နော
် KHRC ကဒီ not just mango mac computer ကဆက်သွယ်မိမြင်ခဲ့တာပါအခုတော့ထိုင်းနိုင်ငံငံဘက်ကသတင်းတပုတ်ကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံကော့တောင်ပန်းဖြစ်ကျွန်းလို့ခေါ်တဲ့လေကျွန်းမှာပြည်ရှာလူငယ်နှစ်ဦးတပ်ဖြတ်ခံမှုနဲ့ပတ်သက်လို့ထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့ကတည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးအတွက်အယူခံကိုထိုင်းအယူခံတရားသူကြီးအဖွဲ့ကလေ့လာနေပြီဖြစ်ပါတယ်ဒီအမှုကိုလာမယ့်2018ခုနှစ်မှာအယူခံတရားရုံးကနေအမိန့်ချဖွယ်ရှိတယ်လို့ရှင်းတွေကသုံးသပ်ပါတယ်မအေးမှာကတင်ပြပေးပါပါခင်ဗျာ
ကော့တောင်အပန်းဖြေကျွန်းမှာပြီးခဲ့တဲ့2014ခုနှစ်ကဖြစ်ပွားခဲ့တဲ့ဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့တည်တံပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံကိုထိုင်းယူကန်တရားရုံးကနေအယူခံတရားသူကြီးတွေဖွဲ့ပြီးလေ့လာနေပြီဖြစ်တဲ့အကြောင်းမြန်မာတိုင်ရုံးကိုကိုစားပြုပြီးလိုက်ပါဆောင်ရွက်ပေးနေတဲ့တရားခဏရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်။လောလောဆယ်မှာတော့အယူခံတရားရုံးဖွဲ့ပြီးဒီအမှုလေးကိုလေ့လာနေလို့ပြောပါတယ်။အဲ့အမှုတွေလေ့လာပြီးလို့ရှိရင်သုံးသပ်မယ်လို့ပြောပါတယ်။ဒီအချက်နဲ့ပတ်သက်လို့အယူခံတရားသူကြီးတွေဖွဲ့ပြီးတဲ့အခါမှာအယူခံတရားသူကြီးတွေကလည်းကော့စမတရားရုံးမှာရှိတဲ့မူလအမှုတွေကြီးကိုဒီဘဏ်ကောက်ကိုခေါ်ယူတောင်းဆိုကြည့်ရှုနေပါပြီ။အဲ့လိုအရာကိုလေ့လာသုံးသပ်ပြီးတဲ့အချိန်ကျရင်ခုအယူခံတဲ့အကြောင်းပြတဲ့စာမျက်နှာ200ကျော်ပါတဲ့အကြောင်းပြချက်တွေနဲ့ရှင်းပြီးတော့လေ့လာအောင်ပါပါ။ဘာမှထူးခြားလှတယ်လို့မရှိဘူးဆိုရင်တော့အမိန့်ကိုထောင်ထဲမှာရှိတဲ့ကလေးလေးရှိရယ်၊သူရရှိနေခံရယ်အဲ့အမိန့်စာပို့ပြီးတော့အမိန့်ချလိုက်ပါပါ။ဒီအယူခံထူးခြားချက်တွေနဲ့အမှုတွေမှာပေါ်နေချက်တွေဟာကွဲလွဲမှုတွေပေါ်နေနေတာထင်ရှားနေတယ်ဆိုရင်တော့တရားသူကြီးကဒီပုံမှန်မူတည်ပြီးတော့အခုအယူခံတင်တဲ့ဘက်နောက်တစ်ခါသူရရှိနေတဲ့ကိုခေါ်ပြီးတော့တခုခုဆောင်ရွက်ဖို့သူအမိန့်ချပေးပါလိမ့်မယ်။အငယ်ချင်းနဲ့2018စပိုင်းလောက်မှာပဲအမိန့်ချမယ်လို့ထင်ပါတယ်။အဲ့တော့သူတို့သုံးတက်မယ်သုံးတက်လို့တာမန်ဆိုရင်တော့ဒါဒီနှစ်ပြင်ကိုချပြီးနှစ်ကုန်လောက်ကိုကြာချလိမ့်မယ်။ဒါပေမဲ့တာမန်မဟုတ်ဘူးဆိုရင်သူတို့ဆောင်ရွက်ဖို့စကူလို့အောင်မယ်လေ။
မြန်မာနိုင်ငံဘက်ကတင်ပြချက်တင်တဲ့အတူထိုင်းရှိနေမြကောင်စီဘက်ကနေအယူခံတရားရုံးကိုစာမျက်နှာ200ကျော်ပါတဲ့ထောက်ပြချက်တင်ပြခဲ့ရမှာအထူးအချက်18ချက်ပါဝင်တဲ့အကြောင်းနဲ့ထောက်ပြတဲ့အချက်တချို့ကိုလည်းတရားခဏရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
main ပေါ့လေအဓိကအချက်ကတော့အင်္ဂလို18ချက်ပြပါတယ်ဥပမာဆိုတော့ပေါက်တူးဆိုတာတကယ်လို့လုပ်တဲ့လူတွေကကိုလူတက်လက်နဲ့အစီမဲ့ဆွဆွဲတယ်ဒါပေမဲ့ဒီဟာကိုအမျိုးသားမှုဝင်းစစ်စီအဖွဲ့ကနေပြီးတော့ဒေါက်တာပွန်နဲ့ပြန်လဲဆီးတဲ့အခါမှာအဲဒီဗီမီလာရဲ့ DNA တွေ့တယ်လက်တိုင်ကျိုးပေါ်မှာအထင်ရှားတဲ့ယောက်ျား DNA တွေ့တယ်ပြောတယ်တရားခံလေးကြီးရဲ့ DNA မရှိဘူးမတွေ့ဘူးဆိုတာကိုပြောခဲ့တယ်ဒီသူရဲ့ဒီဟန်နာရဲ့တစားမှာတွေ့တဲ့ခံရဟာဒီမှာတွေ့တာကတော့ဒီအာရမတုကျင်းတဲ့ကြောင့်မို့ဒီတစားနာမှာတွေ့တယ်ဆိုတဲ့ခံရကိုပြောပြမိတယ်ဒီတေသူဟန်နာကိုအင်္ဂလန်နိုင်ငံပို့ပြီးစစ်ဆေးတဲ့အခါမှာဒီခံရမျိုးဟာအဲဒိုင်ယာလို့တော့ပြောလို့မရဘူးလေတကယ်လို့ဒိုင်ယာလို့ပြောရင်လေဒီဒိုင်ယာဟာခွဲစိတ်ရှင်ကနေပြီးတော့ဆရာဝန်ခွဲစိတ်ရှင်ကနေထိခိုက်မိတဲ့ဒိုင်ယာမျိုးတော့တာဖြစ်နေနေဆိုပြီးတော့မှတ်ချက်ချတာရှိတယ်ဖြစ်ပေါ်တဲ့ဒိုင်ယာဆိုတာကိုထင်ရှားအောင်မပြောနိုင်တဲ့ချိန်မှာဒီအာရမပြုကြည့်မှုကြောင့်ရတဲ့ဒိုင်ယာမဖြစ်နိုင်ဘူးဆိုတာမျိုးကိုလေထောက်ပြသွားပြီးတော့အင်္ဂလန်မှာရှိတဲ့ဆရာဝန်ကသူခွဲစိတ်ပုံအဆင်းစင်လေးကိုမှတ်တမ်းတတ်ပုံလေးနဲ့ဒီအကုန်တင်ပြထားတယ်ထိုင်းနိုင်ငံမှာတည်တဲ့လူတွေကိုစစ်ဆေးတဲ့စစ်ချက်တွေကတော့မှတ်တမ်းအရှင်းရှင်းနဲ့အဲဒီလိုဓာတ်ပုံမှတ်တမ်းနေနဲ့ in that night in Mahita, the Rogu, the Pugins is here at Kama, Arnade Pitis, well, the top Yabi, you can jump at his local city.
Bigger than Milan, the Satoyan Nirongaro, Tiakan, Joseph Shinidi at Timbia Jago, a Yugan Tiayunga, Lekangirava, Yamashi Bialo Dama, Kamanji, Lidon Loloka, and Lake Joma, Natasa Likuni, Satimala Sangayaniga, Lutamu Pipagabi, Japan Dream Habe, Fancy Kangayare, Yamalung and Niagaro. တပ်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင့်ဖြောင့်ကျက်ပေးခဲ့တာဖြစ်တဲ့ကြောင့်တရားရုံးမှာထွက်ဆိုခဲ့တာပါ။2020ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားစွဲဆိုခံခဲ့ရတဲ့မြန်မာလူငယ်အုပ်ကိုတော့တနည်းကြာထိုင်းနိုင်ငံကော့စမစ်အကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှုခွန်မှုန
ਨੇ ਚੌਂਟੇ ਨੀ ਆਰੇ ਛਿੰਬੀ ਨੇ ਮਾ ਦੀ ਅਪੈ ਅਟਵੇਂ ਮਾ ਮੋ ਚੀ ਰਾ ਜਾਂ ਲੰਮਨ ਸਤੇ ਪੇ ਟੌਕ ਪੀ ਮੀ ਪਿਓ ਰਾ ਰੇ ਲੂ ਦੇ ਪਿਓ ਟੇ ਲੈ ਛਿ ਨੇ ਬਾਰੇ ਛਿੰਬੀ ਨੇ ਅਟਵੇਂ ਯੇ ਬੇ ਛਿ ਨੀ ਗੋ ਰੋ ਕੋ ਨਾਈ ਗੋ ਹੈਂ ਗਾ ਤਰੇਂ ਪੇ ਪੋ ਠਾ ਬਾਰੇ ਖਮਿਆ
ਹੋਕੇ ਵਾ ਮੋ ਸੇਤਾ ਯੂ ਆ ਤੋ ਮੂ ਜਾਂ ਛਿੰਬੀ ਨੇ ਅਟਵੇਂ ਗਾ ਮਿਓ ਨੇ ਤੋ ਰੋ ਮਿਆ ਮਿਆ ਮਾ ਯੇ ਟਾਈ ਸਾ ਮੂ ਪੀ ਪਵਾ ਖੇ ਪੀ ਲੰਮਨ ਸਤੇ ਯੇ ਪਾਈ ਮਾ ਪਿਆ ਟੌਕ ਨੀ ਖੇ ਰੇ ਲੂ ချင်းမြင့်တဲ့လူမှုရေးဝန်ကြီးဥပောင်လုံးမင်းထံက VOA ကိုခုလိုပြောပါရယ
်။ဟာခါနဲ့ကံကောလမ်းချမ်းလမ်းမှာပါ။တော်တော်နေမြအဲ့ဖက်ကတော့လမ်းပြတ်သွားတာရှိတယ်။ကလေးတိုင်းငင်းထက်ကအဲ့ဒါကတော့ပြက်လိုက်၊ပြင်လိုက်အဲ့လိုပဲဖြစ်နေတယ်။မိုးမပြတ်သေးသေးတော့အမခံပြေးလို့မရသေးဘူးနော်။သုံးဆောင်နဲ့တက်တင်ကြားကတော့အေးပြတ်စင်တရာကချက်ချင်းပြက်လိုက်ဆိုတော့အေးနေရာလည်းပဲလောလောဆယ်ပြက်ကနာရှိနေတယ်။တက်တင်မြို့နယ်ပါပဲ။မနေ့က5အိမ်လောက်ကိုအဲ့လိုပဲပြင်ရှိခိုက်တဲ့ဟာတွေရှိတယ်။ဆိုတော့ဒီနမ်းမှာတော့လူတယောက်တည်တော့နော်။
တနင်္လာနေ့ကတော့ဟာကာမြို့ရှိတောင်ဘက်36မိုင်ကွာဟာကာခန်းကောလမ်းပေါ်ကတီနန်ကျေးရွာမှာမြေပြိုမှုဖြစ်ပွားခဲ့ပြီးနေအိမ်ပြိုကျလို့ဖွားဥသူတေဆုံမှုဖြစ်ပွားခဲ့တယ်လို့ရီဘေးအန္တရာယ်ကြောင့်အိမ်ယာပြောင်းရွှေ့မှုတွေရှိနေခဲ့တယ်လို့လည်းလူမှုရေးဝန်ကြီးဥပောင်လုံးမင်းထံကဆိုပါတယ်။ဒါအပြင်တီးတိမ်ကြီခါသွန်းဆန်မြို့နယ်ဘက်မှာလည်းအဆက်မပြတ်ရွာသွန်းတဲ့မိုးတွေကြောင့်လမ်းနဲ့တရာပြက်စီးသွားလို့သွာလာရေးမှာခက်ခဲရှိနေတယ်လို့တီးတိမ်မြို့ခံကုနုံရှမ်းသွင်ကခုလိုပြောပါတယ်။
မိုးရွာတာများလုံးတော့တနင်္လာနေ့ကတော့ပြတ်သွားတယ်တရာတစီရသီးတင်နဲ့သုံးဆောင်ကြားပေါ်သီးတင်ကနေမိုင်20လောက်ဝေးနေရအခုထိတော့ကားရဲ့ဆိုင်ကြရဝင်လို့မရသေးဘူးဒီတိုင်းရင်ဆူလို့ရှိရင်တော့နောက်မိုးထွက်ရလို့ရှိရင်တော့ခက်ခဲတွေတော့မနစ်ကလိုပဲပြန်ကြုံနိုင်တဲ့အခြေအနေတော့ရှိတယ
်ဒီလိုသာလမ်းမဆက်တဲ့ရေခက်ခဲနေအောင်မယ်ဆိုရင်မကြခင်မှာဂုံစင်းလုံးကြီးမြင့်မှုတန်ကိုဒေတာခန့်တွေကြုံတွေ့လာနိုင်မယ်လို့လဲဂုဏုံရှမ်းတွင်ကဆိုပါတယ်ပြီးခဲ့တဲ့2015ခုနှစ်ဩဂုတ်လ3ရက်နေ့ကချင်းပြည်နယ်မှာရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့တယ်လို့လူနေအိမ်600နီးပါးပျက်စီးခဲ့ရမှာချင်းပြည်နယ်အစိုးရကလည်းမြို့သိစီမံကိန်းရဟာကားမြို့မှာတည်ဆောက်ပေးခဲ့ပါတယ်။လက်ရှိမြို့သိအိမ်ယာကလည်းမြေပြိုကျမှုအရေးအယံလက္ခဏာတွေ့နေရပြီလို့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာချင်းကော်မတီ CCERR ရဲ့အစီအစဉ်တာဝန်ခံမတ်ဖလော့တာကပြောပါတယ်။
ဒီကိစ္စနဲ့တည်ပြီးထားတာရှိရလေအဲ့ဒီနေရာမှာအင်ဂျင်ဆောက်တဲ့အခါကျတော့ခါခါဆိုတာကတောင်ပေါ်မှာကိုအထူးရဆောက်ပေးလိုက်တဲ့ပုံစံအလုပ်တိုက်အလိုဖြစ်သွားတဲ့အခါကျတော့ဒီပြန်လေပြုတ်အပ်မှုတွေဖြစ်နေတာပေါ့ဆိုတော့လူတွေနေတဲ့နေထိုင်ရနေပြီးတော့ဆက်ချွေပြီးတော့တွားနေရတဲ့အဲ့ဒီအိမ်ကိုထားရှိရတဲ့အခြေအနေမျိုးဖြစ်နေတာပေါ့လူတွေကတော့နည်းနည်းစိတ်တချင်းချင်းဖြစ်နေတာပေါ့နော်
ချင်းမြင့်နယ်ဆိုရအနေနဲ့ကတော့ဒီလိုမိုးသွင်းမှဖြစ်ပွားလာနိုင်မဲ့တဘာဝဘေးအန္တရာယ်တွေကိုကာကွယ်ဖို့ကြိုးတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားတယ်လို့ချင်းမြင့်နယ်လူမှုရေးဝန်ကြီးဥပောင်လုံးမင်းနိုင်ကဆိုပါတယ်
ကျွန်တော်ကကျိုးတင်ပြင်ဆင်မှုအနေနဲ့တော့ဒီလိုတဘာဝဘေးဖြစ်လာခဲ့ပြီးစီတော့စားတော့မဖြစ်အောင်ဆိုပြီးတော့စားခါမှစံလောင်ထားတယ်ပြီးတော့မတူပြီးမှအလားမှစက်ပင်မှအိနေရာဒီမှာစံတော့လောင်ထားတယ်ပြီးတော့လမ်းတစ်လျှောက်ကတော့ဆက်ကြီးတွေရှိတယ်ဆက်ကြီးတွေရှိတော့နည်းနည်းပါးပါးဖြစ်တာနဲ့ကိုချက်ချင်းပဲကောက်ထုတ်ပြီးတော့လမ်းထောက်ပြီးတယ်
ချင်းမြင့်နယ်ဆိုရဖွဲ့အနေနဲ့မိုးတဲတန်းစွာရွာသွန်းပြီးမြေပြိုလမ်းပြသမှုမရှိအောင်တတ်နိုင်တဲ့အခြေအနေကနေပြုတ်ပြင်ဆောင်ရွက်နေခဲ့တယ်လို့လည်းသူကဆိုပါတယ်။ဒီရက်ပိုင်းအတွင်းမှာအဆက်မပြတ်မိုးရွာသွန်းနေမှုကြောင့်မြန်မာနိုင်ငံထက်ပိုင်းမန္တလေးတိုင်းနဲ့စကိုင်းတိုင်းဒေသကြီးတွေမှာရေကြီးရေရှမ်းမှုတွေဖြစ်ပွားနေခဲ့ပါတယ်။မြန်မာနိုင်ငံတဝန်းရေကြီးရေရှမ်းမှုတွေကြောင့်ရေပိသိမ့်ဒေသကအိမ်တော်စုပေါင်း2000ကျော်လူရေသသိန်းလောက်နေရာပြောင်းရွှေ့နေရတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချစာရေးဝန်ကြီးဌာနကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးကိုည9နာရီကနေ10နာရီအထိထုတ်လင့်နေတာဖြစ်ပါတယ်လိုင်းဒိုမီတာ24 25 31 50နဲ့လိုင်းလက်မီတာ190တို့ကနေဇက်တိုက်ထုတ်လင့်ပေးသွားမှာပါအခုဒုတိယပိုင်း나ယူဝဲအစီအစဉ်မှာနားဆင်ရမှာကတော့မြမမီဒီယာမြင်ကွင်းနဲ့ဥကြဇန်တာရဲ့မြမအရေးသုံးသက်ချက်အပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်မြမအရေးသုံးသက်ချက်မှာနားဆင်ရမှာကတော့
Well, I think that the NLD government has created an atmosphere of relative stability.
NLD နဲ့တမရော်တို့အကြအပြန်လည်နားလည်မှုရှိပြီးတော့လက်တွဲဆောင်ရွက်နေကြတယ်လို့မြမအရေးကျွမ်းကျင်သူပါမော့ခ်ခရစ်စတီနာဖင်ကပြောသွားတာပါဒီနောက်ပိုင်းမှာတော့တပတ်အတွင်းအားကစားသတင်းတွေကိုလည်းတင်ဆက်ပေးသွားမှာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုစပြီးတော့တင်ဆက်ပေးမှာပါဒီတပတ်မြမမီဒီယာမြင်ကွင်းမှာတော့ဒီမန်လေးမြို့တဝိုက်ရေကြီးနှမြုပ်တဲ့သတင်းတွေစီးပွားရေး policy နဲ့ပတ်သက်လို့နောက်ဆက်တွဲဝေဖန်ပြောဆိုမှုတွေနဲ့မြမ journalist အမျိုးသမီးတွေရဲ့အလို့ယုံဆွေးနွေးပွဲအကြောင်းတွေကိုကြားရမှာပါမတ်အိမ်ခိုင်ဦးတင်ပြထားတာကိုဦးဆန်မိုးဝေကကူညီတင်ဆက်ထားပါတယ်
မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာရေကြီးမှုကြောင့်ဒေသခံတွေတောင်းနေချီပြီးတော့ဘေးလွတ်ရာကိုတင်းရှောင်နေကြရတယ်ဆိုတဲ့သတင်းတွေဟာအခုတစ်ပတ်ထဲမှာလူအဖက်အများဆုံးဖြစ်ပါတယ်။မန္တလေးမြို့အပါအဝင်နယ်ဒေသတွေနဲ့မြို့ကြီးတချို့မှာရေကြီးရေချမ်းလာတဲ့ကြောင့်အခုလိုဖြစ်လာရတာပါ။အေယာဝတီနဲ့ချင်းနှမြေမြင့်တက်လာတဲ့အတွက်ရေဘေးတင့်သူတွေအများပြားရှိနေခဲ့ပြီးလူစိတ်ဝင်စားမှုအများဆုံးကတော့ဥပိန်တရာရေလွှမ်းမိုးမှုခံရတာပဲဖြစ်ပါတယ်။ဒါပြင်ရာသီဥတုအခြေအနေကြောင့်ရေကြီးမှုပုံမမြင်မှလာမှာကိုပြည်သူတွေစိုးရိမ်နေကြပါတယ်။ဒါကြောင့်သတင်းစာတွေကရာသီဥတုသတင်းတွေကိုဒီဒီပတ်လူတွေအများပြားစိတ်ဝင်စားနေကြတာပါ။နောက်ထပ်တင်ပြခြင်းနဲ့အကြောင်းအရာကတော့စီးပွားရေး policy နောက်ဆက်တွဲသတင်းဖြစ်ပါတယ်။လုပ်ငန်းရှင်တွေအများပြားမျှော်လင့်နေကြတဲ့နိုင်ငံရဲ့စီးပွားရေးမူဝါဒဟာ NLD အစိုးရတက်တန်းလေးလာမှာထွက်ရှိခဲ့ပါတယ်။ရေဘူးရဆန်နဲ့စီးပွားရေး policy ဖြစ်ပြီးတကယ့်အချက်လက်တွေမပါဘူးလို့ဆိုကြပါတယ်။ဒီလိုနေပြည်တော်မှာပြုတ်လုတဲ့မူဝါဒအစ်ထုတ်ပြန်ပွဲမှာသတင်းတောက်တီကိုပေးမှုဝင်ခဲ့တယ်လို့မရေမရာစီးပွားရေးမူဝါဒအစ်နဲ့ပတ်သက်လို့စီးပွားရေးပညာရှင်တွေရဲ့ဝေဖန်သုံးသပ်မှုတွေကိုဒီသတင်းပတ်ထဲမှာတွေ့နေရပါတယ်။စီးပွားရေးချွတ်ချုံကြနေတဲ့မြန်မာနိုင်ငံမှာအခုထွက်ရှိမဲ့မူဝါဒအစ်ပေါ်မှာအများကမျှော်လင့်နေကြတာဖြစ်ပါတယ်။ဒါပေမဲ့အခုလိုရေးရတိကျတဲ့အချက်တွေပပလာကြောင်းပြောဆိုဝေဖန်မှုတွေထွက်လာခဲ့တာပါ။နောက်ထပ်ပြောရရင်တော့အခုဒီဘက်မှာမြမအမျိုးသမီးတရင်သမားတွေအလို့ယုံဆွေးနွေးပွဲတစ်ခုကိုရန်ကုန်မြို့မှာပြုလုပ်ခဲ့ပြီးအနေနဲ့အရရက်ကတရင်မီဒီယာအမျိုးသမီး journalist တွေအများပြားတက်ရောက်ခဲ့ပါတယ်။အများစုအနေနဲ့မိမိတို့မှာရှိတဲ့အခက်အခဲတွေကိုပြန်လည်ပြောဆိုဖလှယ်ခဲ့ကြပြီးဒီပွဲမှာလူအများစုကအမျိုးသမီး journalist တွေရဲ့အခွင့်အရေးကိုတိတိကျကျပို့ပြီးတော့ရရှိနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒီကြောင့်နဲ့ပတ်သက်လို့ရှမ်းပြည်နယ်တောင်ပိုင်း journalist ကွန်ရက်ကတရင်သမားအမျိုးသမီးမတ်မြဝင်းရန်ကအခုလိုပြောပြပါတယ်။
ဒီပွဲကနေပြီးတော့အခုအမျိုးသမီးပြည်သူမှာ80ကျော်လည်းတက်ရောက်နိုင်နေတာဆိုတာကဟိုမျော်မှန်းတာနဲ့တက်ရောက်တယ်လို့ဟိုမှတ်တမ်းချတာပေါ့နော်အဲ့တော့ဒီကနေပြီးတော့ဆက်ပြီးတော့တနိုင်ငံလုံးမှာရှိတဲ့အမျိုးသမီးပြည်သူများကြီးတောင်းလဲကြောက်လဲပို့ပြီးတော့တည်သွားတယ်ချိတ်ဆက်သွားမယ်နောက်ပြီးတော့အဖွဲ့အစည်းတွေဖြစ်သွားမယ်ဆိုရင်တော့အမျိုးသမီးပြည်သူများကြီးတွေရန်လူကြီးတွေရရှိနိုင်ဖို့နောက်တစ်ခါ capacity building ပေါ့နော်စက္ကန့်ကြီးကိုကျင်းပြီးရတဲ့နည်းနည်းနောက်ကပူပေါင်းလုပ်ဆောင်မယ်အလုပ်ဒီအားလုပ်လာနိုင်မှာပေါ့။နောက်အမျိုးသမီးတရင်သမားတွေအတွေ့ကာကွယ်ပေးနိုင်တဲ့နောက်ကခွေလီရေးတန်းတူရနိုင်တဲ့ဥပဒေပြဋ္ဌာန်းနိုင်တာမျိုးဒီကြောက်ခုသွားနိုင်မယ်လို့ထင်တယ်လေ
။ဒီပွဲမှာပဲအမျိုးသမီးတရင်သမားတွေအနေနဲ့ investigative reporting စူးစမ်းရှာဖွေဖော်ထုတ်ရေးသားရတဲ့တရင်တွေကိုရေးသားနိုင်အောင်လုပ်ဆောင်သွားဖို့လည်းတိုက်တွန်းခဲ့ကြသလိုဒီလိုတရင်တွေရေးသားဖို့အတွက်ဘလောက်တောင်လိုအပ်နေပါသေးသလဲဆိုတာကိုတော့ကိုယ်တိုင်စူးစမ်းရှာဖွေဖော်ထုတ်တဲ့တရင်တွေရေးသားနေတဲ့တရင်သမားမတ်စိုးစံထိုက်ကအခုလိုပြောပြပါတယ
်။ဟိုမြန်မာနိုင်ငံမှာက investigate လုပ်ဖို့ဆိုလို့ရှိရင်တောင်းတာတွေကအများကြီးရှိနေတယ် issue တွေလည်းအများကြီးရှိနေတယ်။မြန်မာနိုင်ငံကတရင်သမားတွေကလည်း investigate ကိုလုပ်ဖို့အတွက်စိတ်ဝင်စားနေကြတယ်ပေါ့နော်။တကယ်မြန်မာနိုင်ငံမှာက investigate တရင်တွေကိုလုပ်ဖို့အတွက်ခက်ခဲရှိနေလာရှိတယ်။ဟို investigate ကိုလုပ်ရမယ်ဆိုလို့ရှိရင်ငွေကြီးပေါ့နော်အဲ့ကဘယ်တော့ခပ်ပန့်ပေးနိုင်လဲအချို့တည်းနေဆိုလို့ရှိရင်ဟိုအသေးအဖွဲတစ်ခုလိုလေတယောက်တည်းလုံးလို့ရတဲ့ညာမျိုးမဟုတ်ဘူးအချင်းအဖွဲစီးတွေလည်းလိုတယ်သူပြည်တမအဖွဲစီးတွေလည်းလိုတယ်မြန်မာနိုင်ငံမှာကအဲ့ဒီကိလုပ်ပြီးလှထားပါတော့ဌာနဆိုင်ရာတွေကိုဝင်ပြီးတော့သွားပြေးဖို့ ဒီအချက်နဲ့ပြရဖို့ဆိုတာကျွန်တော်တို့အရင်ခက်ခဲနေရှိနေရယ်တကယ်လည်း investigate ဆိုတာကလူသားတွေပဲလုပ်ရတာလည်းမဟုတ်ဘူးလူသားတွေတင်ထောက်တွေလည်းလုပ်လို့ရတယ်အဲဒီ investigate ကိုသိနေကြနေတဲ့တင်းသမားတွေလည်းရှိနေရယ်အဲ့ဒီတင်းသမားအမျိုးသမီးတွေကလည်းလုပ်ဆောင်နိုင်နေမယ်လို့ကျွန်မထင်တယ်ဒါပေမဲ့ investigate လုပ်ဖို့ဆိုတာကအသက်ပညာရှင်တွေပေါ့နော်အာနိုင်ငံကပညာရှင်တွေရတယ်ဆီလာပြီးတော့ဆွေးနွေးပြီးတာဒါသင်ကြားပြီးတာဒီနောက်ပြီးတော့အဲ discussion လုပ်ပြီးတာမျိုးဆိုလို့ရှိရင်တော့အဲ့လိုမျိုးလုပ်ပြီးခါနောက်ပိုင်းမှာပြန်လုပ်မယ်ဆိုလို့ရှိရင်တော့ကျွန်မကပူကောင်းမယ်လို့တော့ထင်တယ်အမှန်တကယ်လက်ရှိနေပေထဲမှာတော့အဲ investigate ကိုလုပ်နေတဲ့သတင်းသမားတယောက်အနေနဲ့ပြောရရင်တော့မြန်မာနိုင်ငံက investigate လုပ်ဖို့အတွက်ခက်ခဲနေသေးတဲ့နယ်ပယ်တစ်ခုမှအထောက်ရှိနေပါသေးတယ်
ဒီတစ်ပတ်မီဒီယာတွေပေါ်မှာလူစိတ်ဝင်စားဆုံးအကြောင်းအရာတွေကတော့မိုးလေဝသသတင်း၊မြေကြီးကြီးမှုသတင်းနဲ့ NLD အစိုးရတည်းရဲ့စီးပွားရေးမူဝါဒသစ်နဲ့ပတ်သက်တဲ့သတင်းတွေဖြစ်တဲ့အကြောင်းတင်ပြလိုက်ရပါတယ
်။မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။အခုအခါမှာဒီ NLD နဲ့တက်မတော်တို့ဟာတစုံတစ်ခုသောအတိုင်းအတာအထိအပြန်အလှန်နားလည်မှုရှိပြီးတော့လက်တွဲဆောင်ရွက်နေကြတယ်လို့အမေရိကန်ပြည်သူစု George Washington တက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူပမောက္ခ Christina Feng ကဆိုပါတယ် NLD အစိုးရရဲ့ရရှိထားတဲ့ဆက်ဆောင်မှုတွေ၅နှစ်တာအတွင်းအောင်မြင်နိုင်မှုအလားအလာတွေကိုဒီအပိုင်းအတွင်းမြန်မာပြည်ကနေရောက်ရှိလာတဲ့ပမောက္ခ Feng နဲ့ဦးကျော်စန္ဒာတို့ကဆွေးနွေးသုံးသပ်ထားပါတယ်
အမေရိကန်ခရစ်စမတ်သင်းခင်ဗျာညီမနိုင်ငံမှာ NLD အစိုးရအခုအချိန်ထိလှုပ်ဆောင်ခဲ့သမျှအကောင့်ဘက်ကိုဘလောက်ရွေလျားလာပြီလဲဆိုတာကိုအရင်ဆုံးပြောပြစေချင်ပါခင်ဗျာ
Well I think that the NLD government has created an atmosphere of relative stability in the country
ဟုတ်ကဲ့ NLD အစိုးရဟာတော်လေးတည်ငြိမ်တဲ့အခြေအနေတရက်ကိုဖန်တီးထားနိုင်ပါတယ်ဒါဟာအပြုသဘောဆောင်ပါတယ်စစ်တပ်နဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးကိုရုပ်ဆွအစုံအခိုက်အတန့်အဖြစ်ဖော်ဆောင်ထားပါတယ်။ဒီလိုလုံနိုင်တာကလည်း NLD ဟာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုလောလောဆယ်ရပ်ဆိုင်းထားလို့ဖြစ်ပါတယ်။ဖွဲ့စည်းပုံပြင်တဲ့ကိစ္စဟာစစ်တပ်ကအထူးစိုးရိမ်တဲ့ကိစ္စပါ။အခုတော့စစ်တပ်ကလည်း NLD အစိုးရနဲ့လက်တွဲလှုပ်ဆောင်နိုင်တယ်လို့ယုံကြည်လာပါတယ်။တနည်းပြောရရင်တော့ဒီနိုင်ငံရေးဖိအားတွေလျော့နေသွားတယ်လို့ဆိုချင်တာပါ။
စူရာစစ်တပ်ရဲ့အခန့်ကဏ္ဍကိုစိန်ခေါ်မှုစီမံမဟုတ်တော့ဘူးလို့စစ်တပ်ကလက်ခံယုံကြည်သွားအောင် NLD အစိုးရကဆက်လက်လှုပ်ဆောင်သွားနိုင်လိမ့်မယ်ထင်ပါသားခင်ဗျာ
I think that this is you know a relationship that has many aspects to it
here စစ်တပ်ရဲ့မှာအကြောင်းအချက်အများပြပါဝင်နေတယ်လို့ထင်ပါတယ် NLD နဲ့စစ်တပ်တဘောတဲ့ကြတဲ့ကိစ္စတွေလည်းရှိတယ်လို့မျိုးဒီတဘောမတိုက်ဆိုင်တဲ့ကိစ္စတွေလည်းရှိမှာပါဒါပေမဲ့လောလောဆယ်မှာတော့ NLD ဟာစစ်တပ်နဲ့သဘောတူနိုင်တဲ့နယ်ပယ်တွေကိုရှာဖွေတွေ့ရှိထားနိုင်ပါတယ်စစ်တပ်ဘက်ကလည်းဒီအတိုင်းဖြစ်ပါတယ်နောက်တစ်ချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာပြန်ပေါ်လာမှာပါနောက်တစ်ခုကဒီတိုင်းရင်းသားအင်အားစုတွေနဲ့ငြိမ်းချမ်းရေးယူမဲ့ကိစ္စမှာစစ်တပ်နဲ့ NLD တို့အကြားဘလို့သဘောတူညီမှုရရှိထားတယ်ဆိုတော့ကျွန်တော်တို့မသိနိုင်သေးပါဘူ
းဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့ကိစ္စဖွဲ့စည်းပုံပြင်ဆင်ရေးမှာနောက်ဆုံးညီမှန်းချက်ကတော့စစ်တပ်အကြံဉာဏ်ကိုပြန်ဖို့တနည်းအားဖြင့်နိုင်ငံရေးမှာနေရာယူထားတာလွှတ်တော်မှ25ရာခိုင်နှုန်းနေရာယူထားတာကိုပြန်လည်ရုပ်သိမ်းနိုင်ဖို့ဖြစ်ပါတယ်ဆိုတော့ငါးနှစ်သက်တမ်းအတွင်းမှာဒါတွေကိုလှုပ်ဆောင်နိုင်နိုင်မယ်လို့ထင်ပါလားခင်ဗျ
That's hard to say. The military commander in chief Min Aung Hlaing has said that.
ဒါပြောရခက်ပါတယ်ဘူဂျုံမူကြီးမင်းအောင်လှိုင်ကတိုင်းပြည်မှာတမျိုးသားလုံးငြိမ်းချမ်းရေးရပြီဆိုရင်စစ်တပ်ကစဉ်းစားမယ်ဒါကိုဆွေးနွေးမယ်လို့ဆိုထားပါတယ်။နောက်၅နှစ်အတွင်းငြိမ်းချမ်းရေးရဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့ဒီ၅နှစ်အတွင်းငြိမ်းချမ်းရေးရနိုင်မလား။စစ်တပ်ဟာသူတို့ရဲ့အခန့်ကဏ္ဍကိုလျှော့သွားမလားဆိုတာအမှားခံချက်တော့မရှိပါဘူး
။တကယ်တော့တတိုင်းပြည်လုံးငြိမ်းချမ်းရေးရဖို့ဆိုတာကစစ်တပ်ပေါ်မှာအဓိကမူတည်နေပါတယ်။ဒီငြိမ်းချမ်းရေးအတွက်အဓိကအဟံအတားပဲဆိုတာစစ်တပ်နောက်ဆုံးမှငြိမ်းချမ်းရေးရနိုင်မယ်လို့ဆိုကြပါတယ်။
Well, I think that the main concern at the moment for the ethnic armed groups is to see the end of military offensives.
Okay, တိုင်းနာလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုခါအဓိကစိုးရိမ်မှုကသူတို့ဒေသတွေမှာစစ်တပ်ရဲ့ထိုးစစ်တွေကိုအဆုံးသတ်ဖို့ပြီးတော့ဒီစစ်တပ်ကနေရာအနှံ့တပ်ဆွဲထားမှုတွေကိုရှော့ချပေးဖို့ကိစ္စတွေပါဒီချက်တွေဟာလောလောဆယ်ငြိမ်းချမ်းရေးဖြစ်စဉ်ကိုအဓိကတားဆီးနေတဲ့ကိစ္စတွေဖြစ်ပါတယ်နောက်တစ်ခုကတော့ဒီတိုင်းရင်းသားတွေဘက်ကလက်နက်ကင်အင်အားစုအားလုံးကိုငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်စေချင်ပါတယ်။ဒါဝိုစစ်တပ်ကအခုထိလက်မခံသေးပါဘူး။ဒီကိစ္စမှာအလျှော့အတင်းတချို့တော့ရှိကောင်းရှိလာနိုင်ပါတယ်
။ ပြည်ပသုံးသပ်သူတချို့ကဆိုကြပါတယ်မြန်မာနိုင်ငံမှာမူရင်းဆေးလုပ်ငန်းဟာလုံးဝရဆိုင်ဖို့မဖြစ်နိုင်ဘူးဘာကြောင့်လဲဆိုတော့တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အကျိုးစီးပွားနဲ့ဒီလုပ်ငန်းနဲ့ပတ်သက်နေတဲ့ဆက်ဆက်မျိုးဆိုပါတယ်ဆိုတော့လုံးဝမျက်ကွယ်ပြုမထားတော့မှဒီမူရင်းဆေးလုပ်တဲ့ကိစ္စကိုတော့နည်းနည်းဒါအစော့တင်လုပ်ရမယ့်သဘောရှိတယ်ဆိုပြီးတော့သုံးသပ်ကြပါတယ်
Well, for the ethnic armed groups, they feel that they need to maintain their forces until they are sure that their rights will be guaranteed.
Okay, ကျွန်မအမြင်အရောဒီတိုင်းရင်းသားလက်နက်ကိုင်တွေကသူတို့တပ်ဖွဲ့တွေကိုဆက်ထားခြင်းနဲ့သူတို့အခွင့်အရေးတွေကိုအာမခံပေးစေခြင်းနဲ့ဒီလိုသူတို့တပ်တွေကိုဆက်လက်တည်တံ့အောင်အတွက်ကသူတို့မှာဝင်ငွေလိုအပ်တယ်လေ။သူတို့အဖွဲ့အစည်းတချို့ကလည်းမူရစ်ဆေးဝါး၊ကုံသွယ်ရေးနဲ့မလွတ်ကင်းကြဘူး။ဒါကြောင့်ငြိမ်းချမ်းရေးဖြစ်စဉ်မှာထည့်သွင်းစဉ်းစားရမှာတစ်ချက်ကဒီပဋိပက္ခတွေနဲ့ပတ်သက်နေတဲ့စီးပွားရေးကိစ္စတွေရောဘယ်လိုကင်တွယ်ကြမလဲဆိုတာနဲ့ယုံကြည်မှုပြဿနာဖြစ်ပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေအနေနဲ့သူတို့အခွင့်အရေးတွေအတွက်အာမခံချက်ရှိတယ်ဆိုတဲ့ယုံကြည်စိတ်ချမှုရှိဖို့လိုအပ်ပါတယ်။အဲ့ဒီနောက်သူတို့တွေတရားမဝင်စီးပွားရေးလုပ်ငန်းတွေအပေါ်မှီကိုနေမှုရှော့ချဖို့ဖြစ်စဉ်ကိုစတင်နိုင်မှာပါ။တကယ်တော့ဒီမူရစ်ဆေးဝါးအပါအဝင်တခြားသောဥပဒေပစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်နေတာဟာတိုင်းရင်းသားလက်နက်ကင်တွေကြီးပဲမဟုတ်ပါဘူး။ဆိုတော့ဒါတွေဟာကြည်ကြည်ပြည့်ပြည့်ကင်တွယ်ရမယ့်ကိစ္စပါပဲ
။နောက်ပြဿနာတစ်ခုကတော့ဘာသာရေးကိုအခြေခံပြီးတော့အယူသီးရဲ့မျိုးသားရေးဘာသာရေးအစွဲပြင်းထန်တဲ့လူတွေကခေါ်ကြဆက်ဆံလာတဲ့ကိစ္စတွေဖြစ်ပါတယ်။ဒီကိစ္စကိုလည်းပဲနိုင်ငံသားကအများကြီးဝေဖန်ကြပါတယ်။အမေရိကန်အစိုးရဆိုရင်ဒီကိစ္စတွေကိုအခြေခံပြီးတော့မြန်မာနိုင်ငံအပေါ်မှာထားရှိလာတဲ့ဒီပိတ်ဆို့အရေးယူမှုတွေကိုတော့မှယူသိမ်းဖို့လက်တွန့်နေတာတွေ့ရပါတယ်။
Well, I think that this is a real challenge in Myanmar, but there seems to be
ဒါဟာမြန်မာနိုင်ငံအတွက်တိတ်ကိုပြင်းထန်တဲ့စိန်ခေါ်မှုတစ်ရပ်ပါ။ဒါပေမဲ့မကြသေးခင်ကတော့ဒီကိစ္စမှာအစိုးရဘက်ကအပြောင်းလဲတွေ့လာရပါတယ်။တန်ခါမဟာနာယကအဖွဲ့ရဲ့ကြေညာချက်မှာဆိုရင်မဘာတာဟာတန်ခါအဖွဲ့စည်းအခြေခံစည်းမျဉ်းတွေနဲ့အညီဖွဲ့စည်းထားတာမဟုတ်ဘူးလို့ဆိုထားပါတယ်။ဘာသာရေးခွဲခြားပုတ်ခတ်ရန်ဆောင်မှုတွေကိုတိခတ်လိုက်မှာမဟုတ်ဘူးလို့လည်းအစိုးရကဆိုထားပါတယ်။ဒီလိုအပြုတ်မှုကိုဆက်လက်ပြီးလက်ပိုက်ကြည့်နေမယ်မဟုတ်ဘူးဆိုတာပြသလိုက်တာကဒီအပြောင်းလဲတစ်ရက်ဖြစ်ပြီးတော့ပြဿနာဖြေရှင်းနိုင်မယ်လမ်းစာလို့ထင်ပါတယ်ရှင
်အခု NLD အစိုးရရင်ဆိုင်နေရတဲ့နောက်အရေးကြီးတဲ့ပြဿနာတစ်ခုကတော့ဘယူရိုကရေစီအုပ်ချုပ်ရေးရန်တရာအကြီးချင်းမပြည့်မီတဲ့ကိစ္စဖြစ်ပါတယ်အတွေ့အကြုံမရှိဘူးအရေးချင်းမရှိဘူးဆိုတော့အစိုးရကမူဝါဒခေါင်းတွေကိုချမှတ်လိုက်ပြီးတိုင်အောင်ဒီဘယူရိုကရေစီအုပ်ချုပ်ရေးရန်တရာလက်တွေ့အကောင့်ထဲမှာဖော်နိုင်မှုဆိုတာတွေ့ရပါတယ်ဒီကိစ္စကို NLD အစိုးရအနေနဲ့မကြခင်ကြော်လွှားနိုင်မယ်အလားအလာတွေးမိပါလား
Yeah I think with regard to the bureaucracy there are really two issues one is corruption within the bureaucracy
Okay အုပ်ချုပ်ရေးရန်ရဲနဲ့ပတ်သက်ပြီးတော့ပြဿနာနှစ်ရပ်ရှိတယ်လို့ကျွန်မထင်ပါတယ်တစ်ခုကဒီခြားစားပျက်စီးမှုနောက်တစ်ခုကကြတော့ဒီမူဝါဒတရက်ကိုလူမှုအတွက်အကျိုးရှိအောင်ဖော်ဆောင်နိုင်တဲ့အရေးချင်းမရှိတာပဲဖြစ်ပါတယ်အခုတွေ့နေရတာကတော့အစိုးရအနေနဲ့ဒီအဂတိလိုက်စားမှုခြားစားပျက်စီးမှုရှော့ချရေးကိုဂယုဆိုင်ဆောင်ရွက်လာတာတွေ့ရပါတယ်။ဒါပေမဲ့ဒီအုပ်ချုပ်ရေးရန်တရာအနေနဲ့စီမံကိန်းတွေကိုအကောင့်ထဲဖော်နိုင်ဖို့ကြတော့ policy တွေကိုလူမှုအကျိုးအတွက်လက်တွေ့လှုပ်ဆောင်နိုင်ဖို့ဆိုတဲ့အရေးချင်းတွေကပို့ပြီးတော့အရေးကြီးပါတယ်။ဒီအတွက်ပို့ပြီးတော့အချိန်ယူရပါလိမ့်မယ်။ဒီလိုအရေးချင်းလိုအပ်မှုရှိနေတာဟာဒီ bureaucracy မှာသာမကပါဘူး။ NLD အတွင်းမှာလည်းတွေ့ရပါတယ်။
ဆိုတော့ခရစ်စတီးနာရေဒီလိုစင်ခေါ်မှုတွေအခက်အခဲတွေကိုထိမှဆိုရင်နောက်လာမယ့်၅နှစ်အကုန်မှာမြန်မာပြည်အခြေအနေကဘယ်လောက်ထိတိုးတက်နေလိမ့်မယ်လို့ကျွန်တော်မျှော်မှန်းနိုင်မှာခင်ဗျာ
I think it's hard to say right now what the end result will be 5 years from now but
ဒါကတော့ဒီနောက်၅နှစ်ကြာရင်ပေါ့လေဘယ်လိုဖြစ်လာမယ်ဆိုတာအခုကတော့ပြောရခက်မယ်ထင်ပါတယ်အပေါင်းလက္ခဏာတည်းရဲ့အနေနဲ့ကတော့ဒီတိုင်းပြည်တွေကလူတွေကယုံကြည်မှုတွေအားကောင်းပြီးတော့သူတို့စိတ်ကြိုက်ရွေးကောက်တင်မြောက်ထားတဲ့အစိုးရတည်းရဲ့ရှိနေပြီးဒီတိုးတက်အောင်လုပ်ဖို့အချိန်လိုအပ်တယ်ဆိုတာကိုသိနေကြပါတယ်။နောက်တစ်ဖက်မှာလည်းဒီပြည်သူလူထုကြုံတွေ့လာခဲ့ရတဲ့ဒီအာဏာအလွဲသုံးစားမှုတွေတချို့ဆိုရင်ဒီဦးသိန်းစိန်ဆိုရလက်ထက်မှာဖြစ်ထွန်းလာတဲ့အာဏာအလွဲသုံးစားမှုတွေကိုအခုအခါဖော်ထုတ်လာနိုင်ကြတယ်။ပြီးတော့ဒီမြေယာသိမ်းပိုက်ခံရတာတွေနောက်ပြီးတော့ဒီကျူးကျော်ရက်ွက်ပြဿနာတွေနဲ့တခြားပြဿနာတွေကလည်းအစိုးရအနေနဲ့ရှေ့တိုးနိုင်ဖို့အရေးမှာဒီစိန်ခေါ်မှုတွေဖြစ်နေပါတယ်။ဒါပေမဲ့ဒီပြဿနာကိုဖြေရှင်းဖို့စိတ်ဆန္ဒရှိနေတဲ့အတွက်အောင်မြင်ကျော်လွှားနိုင်လိမ့်မယ်လို့ကျွန်မထင်ပါတယ်။၅နှစ်အကြာမှာပြည်လည်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
။ခရစ်စတီးနာကပြီးခဲ့တဲ့တောက်ကြနေရာမှာဗမာပြည်ကပြန်လာတာဆိုတော့အခုဗမာပြည်သူတွေရဲ့နေ့စဉ်ဘဝကိုမြင်တွေ့ကြရတာပြောပါအောင်ဘလောက်တိုးတက်ပြောင်းလဲလာလဲသူတို့
။ So I don't think that there have been any great changes in people's daily lives.
ပြည်သူလူထုရဲ့နေစဉ်ဘဝတော့တိတ်ထူးခြားလာတယ်လို့တော့ကျွန်မမထင်ဘူး။ဒါပေမဲ့လူတွေစိတ်ထဲမှာတော့ပို့ပြီးတော့လွတ်လွတ်လပ်လပ်ဖော်ပြခွင့်ရလာတယ်။အစိုးရဘက်ကလူတွေကိုဒီအရက်ဖက်အဖွဲ့အစည်းကလူတွေကိုသူတို့ပြဿနာတွေကိုပို့ပြီးတော့ပြောဆိုတင်ပြခွင့်ရလာတယ်လို့ခံစားလာကြရတယ်ပေါ့လေ။ဒါကြောင့်သူတို့ရဲ့ပြဿနာတွေကိုဖြေရှင်းပေးလာလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ
်။အဲ့ဒါညီမပြည်သူရဲ့နေစဉ်ဘဝကိုအင်းကြီးချင်းနိုင်ငံတွေအထူးသဖြင့်ဒါထိုင်းတို့မလေးရှားတို့လိုနိုင်ငံမျိုးနဲ့ရှင်းမယ်ဆိုရင်တော့ခင်ဗျာ
Well, certainly, most people in Myanmar are still working in the agricultural sector.
မြန်မာပြည်သူအများစုကတော့လေယာစိုက်ပျိုးရေးကဏ္ဍမှာလုပ်ကိုင်နေကြဆဲပါပဲ။မြို့တော်မှာဆိုရင်လည်းဒီတနေ့လုံးမှာတနေ့စားရတဲ့ဘဝလစာနဲ့ပါပြီးတော့ခက်ခက်ခက်ခဲနဲ့ဘဝကိုရုန်းကန်နေကြရပါလေ။လုပ်ဆရာကိစ္စတွေကတော့အများကြီးပါပဲ။ဒါပေမဲ့ကျမတို့ကလက်တွေ့ကြကြစဉ်းစားကြရပါလိမ့်မယ်။တုံညာကနေတရားရာဂိုင်နှုံးကိုရောက်ဖို့က3လအတွင်း2နှစ်အတွင်း5နှစ်အတွင်းရောက်နိုင်လိမ့်မယ်လို့တော့မဟုတ်ဘူးလူလူကလမ်းတွေ့နေပြီပြီးတော့လိုအပ်တဲ့အခြေခံတွေကိုအစိုးရကချမှတ်ပေးနေပြီဖြစ်ပါတယ်ဆိုတော့ NLD အစိုးရဟာပြည်သူအတွက်အများကြီးဆောင်ရွက်နိုင်မယ်လို့ဆိုလိုချင်တာပါ
ကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုတော့ဒီလာမယ့်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဘာရီဆွေးနွေးမှာပါလဲနားဆင်ကြပါခင်ဗျာ
အရင်စစ်အစိုးရအဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရေလှှရှားသူတွေတဲကမြန်မာနိုင်ငံကိုပြောင်းချင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးမျိုးနဲ့ကြုံနေကြရပါတယ်ဒီပေါက်ရောက်ဒီမိုကရေစီရေလှှရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်သစ်ထူထောင်နေတဲ့အခြေမျိုးမှာတတော်တနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူမဖြစ်နိုင်ပါဘူးလားဒီလူတွေရဲ့အတွေ့အကြုံအသိပညာကျွမ်းကျင်မှုတွေကိုပြန်ပြီးအသုံးချခွင့်အသုံးချခံခွင့်ပေးလို့နိုင်ငံအတွက်ဘာများအကျိုးရုပ်သွားနိုင်ပါသလဲစသည်အားဖြင့်အခုလာမယ့်စနေညဒိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရမြင်တဲ့ဘောရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က13923812999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီ American တိုင်းရဲ့တက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါရခင်ဗျာဒီအစီအစဉ်တွေမှာပါဝင်ဆွေးနွေးဖို့လည်းသောတာရှင်တွေကိုထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာအခုတော့ဒီအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်ဒီကိုရန်နိုင်ရဲ့တပတ်အတွင်းအားကစားသတင်းအစီအစဉ်ဖြစ်ပါရခင်ဗျာ
2016 Rio Olympic ပြိုင်ပွဲကိုတော့ August 5ရက်နေ့တောက်ကြနေ့မှာတရားဝင်စတင်တော့မှာပါနိုင်ငံတကာကအိုလံပစ်ပြိုင်ပွဲဝင်မဲ့အားကစားသမားတွေနဲ့ပြည်သက်တွေလည်းအခုဆိုရင်ရီယိုမြို့ကိုတဖွဲဖွဲရောက်လာနေကြပြီးတော့ရီယိုမြို့တစ်ခုလုံးမှာလည်းအိုလံပစ်ပြိုင်ပွဲပုံရိပ်တွေနဲ့လှုပ်လှုပ်ရှားရှားဖြစ်နေပါပြီ။တစ်ချိန်တည်းမှာပဲရီယိုအိုလံပစ်ပြိုင်ပွဲဝင်မဲ့ရုရှားအားကစားသမားတွေပေါ်မှာချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုစည်းစစ်ဖို့အတွက်အဖွဲ့ဝင်3ဦးပါတဲ့အဖွဲ့တစ်ခုကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ကဖွဲ့စည်းလိုက်ပြီးတော့ဒီကော်မတီကနေဘသူတွေဝင်ခွင့်ရမယ်ဆိုတာကိုဆုံးဖြတ်သွားမှာဖြစ်ပါတယ်။သက်ဆိုင်ရာအားကစားနည်းတွေရဲ့အဖွဲ့ချုပ်တွေကဆုံးဖြတ်လိုက်တဲ့ဒီဆုံးဖြတ်ချက်တွေကိုဒီအဖွဲ့ကနေစီစစ်ပြီးတော့ဆုံးဖြတ်ပေးသွားမှာဖြစ်တယ်လို့ IOC ပြောခွင့်ရပုဂ္ဂိုလ် Mark Adam ကပြောလိုက်ပါတယ်
။ This review board, this review panel will
အားကစားသမားတယောက်ချင်းစီအပေါ်မှာချမှတ်ထားတဲ့ဆုံးဖြတ်ချက်တစ်ခုချင်းစီတိုင်းကိုဒီအဖွဲ့ကပြန်ပြီးစီစစ်သွားမှာဖြစ်ပါတယ်။IOC အနေနဲ့အခုချမှတ်ထားတဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့ကြေညာပါတယ်
။ချိန်ထဲမှာပဲ Olympic ပြိုင်ပွဲဝင်မဲ့အားကစားသမားတွေတားမြစ်ဆေး3-3ဆိုတာကိုစစ်ဆေးတဲ့တက်ခွဲခန်းကိုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့ဒီတက်ခွဲခန်းရဲ့အကြီးအကဲကပြောလိုက်ပါတယ်။ဒီတက်ခွဲခန်းအဝင်အထွက်တွေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်ထားပြီးတော့အရင် Olympic ပြိုင်ပွဲတွေထက်ကိုပိုပြီးတော့တင်းကျပ်တယ်လို့သူကပြောပါတယ်။စက်ထဲမှာပဲ Russia အလေးမအဖွဲ့ဟာတားမြစ်ဆေး3ဆွဲတယ်ဆိုတာကိုတွေ့ရတဲ့အတွက်အိုလံပစ်ပြိုင်ပွဲကနေတားမြစ်လိုက်တယ်လို့နိုင်ငံတကာအလေးမအဖွဲ့ချုပ် IWF ကကြေညာလိုက်ပါတယ်ခင်ဗျာ
။အလုံးသတင်းတွေဘက်မှာတော့ကမ္ဘာချန်ပီယံဂျန်နီတင်းရဲ့လယ်တန်းလူဘက်စတီယန်ရှ်ဗိုင်းစတိုင်ဂါကသူ့အနေနဲ့လက်ရွေးစင်အသင်းကနေအနားယူပြီးလို့ကြေညာလိုက်ပါတယ်။ပြီးခဲ့တဲ့ Euro 2016ဥရောပဖလားဘောလုံးပွဲမှာဂျန်နီနဲ့အတူအောင်ပွဲမခံလိုက်ရတဲ့အတွက်စိတ်ပြတ်မိတယ်လို့ရှ်ဗိုင်းစတိုင်ဂါကပြောပါတယ်။ဂျမနီနဲ့2014ကမ္ဘာဖလားကိုအနိုင်ရလိုက်တာကသူ့အတွက်အကြီးမားဆုံးနဲ့သမိုင်းဝင်အောင်မြင်မှုဖြစ်တယ်လို့ Schweinsteiger က Twitter ဆောင်မျက်နှာကနေပြောပါတယ်။အသက်32နှစ်ရှိဖြစ်တဲ့ Schweinsteiger ဟာ2004ခုနှစ်မှာဂျမနီလက်ရွေးစင်စတင်ဖြစ်လာခဲ့ပြီးတော့ဂျမနီအသင်းအတွက်ပွဲပေါင်း120ကစားပေးခဲ့သူဖြစ်ပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းရွှေ့သတင်းပတ်မှာတော့ Argentina တိုက်စစ်မှု Gonzalo Higuaín ကို Britain Starland ပေါင်း85သန်းနဲ့ Juventus အသင်းကဝဲလိုက်ပါတယ်။ Higuaín ဟာဇူလိုင်လ28ရက်နေ့ကတူရင်မြို့ကိုရောက်လာခဲ့ပြီးတော့ Juventus ပရိသတ်တွေကလည်းသူ့ကိုကြိုဆိုခဲ့ကြပါတယ်။ Juventus အသင်းဟာကမ္ဘာမှာနာမည်ကြီးအသင်းတစ်သင်းဖြစ်ပြီးတော့သူ့အနေနဲ့ Juventus နဲ့အတူစွန့်စားမှုအသစ်တွေကိုစောက်ဖို့စောင့်မျှော်နေတယ်လို့ပြောလိုက်ပါတယ်
။ Sinceramente para mí es una alegría inmensa.
ယူသားဆုံးပြောရရင်တော့အခုလို Juventus အသင်းကိုပြောင်းလာရတာကျွန်တော်ပြောပါတယ်။ Juventus နဲ့ဆုဖလားတွေအများကြီးရဖို့လည်းကျွန်တော်မျှော်လင့်ပါတယ်။ပြီးတော့တို့ကျွန်တော်တို့ငွေတွေအများကြီးအကုန်ခံပြီးသုံးထားတာတန်နေဆိုတော့ကျွန်တော်နေပြဖို့လိုပါတယ်။ Juventus အသင်းကိုအဓိကပြောင်းလာတာကတော့တို့ရဲ့စိတ်ဓာတ်နဲ့တို့လုပ်မဲ့စီမံကိန်းတွေကြောင့်ဖြစ်ပါတယ်
။ဒါပြင် Juventus အသင်းနဲ့အတူ Champions League ဖလားကိုရဖို့မျှော်လင့်တယ်လို့လည်း Higuaín ကပြောပါတယ်။ Higuaín Juventus အသင်းကိုပြောင်းသွားတဲ့အတွက် Napoli ပရိသတ်တွေကတော့မချေမနှက်နဲ့ဒေါသထွက်နေကြပါတယ်။ဒါမဲ့လည်းသူ့ကိုအားပေးခဲ့တဲ့ Napoli ပရိသတ်တွေကိုကျေးဇူးတင်တယ်လို့ Higuaín ကပြောပါတယ်။Higuaín ဟာပြီးခဲ့တဲ့ Italy Serie A ဘောလုံးရာသီမှာ Napoli အတွက်35ပွဲမှာ36ဂိုးသွင်းပြီးတော့ဂိုးအများဆုံးသွင်းတဲ့အစံဂိုးကိုထင်နိုင်ခဲ့ပါတယ်ခင်ဗျာ။စပိန်ဘက်မှာတော့ Portuguese ကွင်းလယ်လူ Andre Gomes ကို Barcelona အသင်းကခေါ်လိုက်ပါပြီ။ Barcelona က Gomes ကို9နှစ်စာချုပ်ချုပ်ဆိုလိုက်တာဖြစ်ပြီးတော့သူ့ကို Euro 35သန်းနဲ့ Valencia အသင်းကနေဝယ်ယူခဲ့တာဖြစ်ပါတယ်Gomes ကတော့ Barcelona အသင်းကိုပြောင်းဖို့အနည်းနဲ့လာလာကအိမ်မက်မက်ခဲ့တာဖြစ်တယ်လို့ပြောပါတယ
် Es un honor vestir esta camiseta
Barcelona ဝတ်စုံကိုဝေးရတဲ့အတွက်ဂုဏ်ယူမိပါတယ်ကျွန်တော်အရန်ဂုဏ်ယူပါတယ်ဒါကျွန်တော်နဲ့ကျွန်တော်မိသားစုရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာတာပါကျွန်တော်တို့အကောင်းဆုံးဖြစ်မယ်ကျွန်တော်ကိုရွေးချယ်ခဲ့တာဖြစ်ပြီးဘာမှမမှားပါဘူးတခြားရွေးစရာတွေလည်းရှိပါဒါပေမဲ့ Barcelona အသင်းကစိတ်ဝင်စားတယ်ဆိုတဲ့အချိန်မှာတခြားဟာတွေကိုစဉ်းစားနေဖို့မလိုတော့ပါဘူးရွေးစရာက Barcelona ပဲအရေးကြီးဆုံးကဘောလုံးကစားဖို့ပါ။ဘာစီလိုနာအသင်းနဲ့သူ့ရဲ့အယူအဆတွေကကျွန်တော်နဲ့လည်းကိုက်ပါ
။ဘာစီလိုနာအသင်းဟာအခုနှစ်မှာပြင်သစ်နောက်တန်းလူဆမ်မူအယ်အမ်တီတီ၊ဒန်နစ်ဆောရက်စ်နဲ့လူကတ်စ်ဒက်နာတို့ကိုခေါ်ထားတဲ့အတွက်ဂိုမက်စ်ကတော့သဒ္ဒုထမြောက်ခေါ်ယူလိုက်တဲ့ကစားသမားဖြစ်ပါတယ်ဗျာ
။ကိုရနိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတခါတော့ဒီအိုလံပစ်ပွဲတော်အကြောင်းသတင်းဆောင်ပါကိုတင်ပြပေးမှာပါ။Rio de Janeiro မြို့မှာတောက်ကြနေကြရင်စတင်ကျင်းပမယ့် Olympic အားကစားပွဲတော်အတွက်ကမ္ဘာတဝန်းကအားကစားသမားတွေနဲ့ပရိသတ်တွေ Brazil နိုင်ငံကိုစတင်ရောက်ရှိလာနေကြပါပြီ။ Russia အားကစားသမားတွေရဲ့တားမြစ်ဆေးသုံးဆမှုပြဿနာ Olympic အားကစားပွဲတော်အတွက်ပြင်ဆင်မှုတွေမှာလူ့အခွင့်အချို့ပေါမှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေလိုအခြေတင်ဖြစ်စရာတွေရှိနေတဲ့ကြားမှာပဲအားကစားပွဲတော်ကိုစတင်ကျင်းပတော်မှာလည်းဖြစ်ပါတယ်။ VOE သတင်းတော် Zeltika Hook ရဲ့သတင်းဆောင်ပါကိုကိုအောင်လင်ဦးကပြောပြပေးမှာပါခင်ဗျာ။
ရီယိုဒီဂျနီရိုမြို့ကနမချောအပါနီမာကမ်းခြေမှာတော့ဒီသတင်းပတ်စော်ပိုင်းကလေးကစီကားနေပါပြီ။အားကစားပွဲတော်အတွက်ဒိမတ်နိုင်ငံကတော်ဝင်မိသားစုကအပန်းဖြေယာယီတဲတလုံးကိုအုံမြင့်ချဖွင့်လှစ်ပေးလိုက်တယ်လို့စီနီမာရန်စတိုလိုပြည်သက်တွေကလည်းအားကစားပွဲအတွက်အမတ်တရပစ္စည်းတွေစတင်စုဆောင်နေကြတာပါ။
All I've been to 16 Olympic Games.
အိုလံပစ်ပွဲ16ပွဲကြည့်ဘူးပါတယ်။15ခုမှာအမတ်တရရင်တိုးတွေဝယ်ဘူးပါတယ်။
American volleyball အသင်းကတော့ Copa Cabana ကမ်းခြေမှာကစားဖို့ဆရာထက်တန်နေတဲ့အကြောင်းအသင်းဝင်တယောက်ဖြစ်တဲ့ April Rose ကပြောပါတယ
် I think it's awesome to be playing on a natural beach it's
ကမ်းခြေအစက်မှာကစားရမှာဆိုတော့တကယ်ကိုပျော်စရာကောင်းလိမ့်မယ်လို့ထင်ပါတယ်နေ့တိုင်းလေးလေ့ကျင့်ထားပါတယ်တဘာဝကမ်းခြေမှာဆိုတော့ရာသီဥတုနည်းနည်းပါးပါမတူတာတော့ပဲရှိမှာပါ
ဒီကြိမ်ပြိုင်ပွဲဝင်ရမယ်ထဲမှာတော့ Olympic သမိုင်းမှာပထမဆုံးအကြိမ်ဖြစ်ဒုက္ခသည်တွေကြီးတာပါဝင်တဲ့အသင်းတစ်သင်းလည်းပါဝင်ပါတယ်။အသင်းဝင်10ယောက်မှာတော့တောင်ဆူရန်၊ Syria ၊ Ethiopia နဲ့ Congo သမရနိုင်ငံကဒုက္ခသည်တွေပါဝင်ပါတယ်။ဒါပေမဲ့လည်း Olympic အားကစားပွဲတော်တွေကိုအခမ်းအနားနဲ့ဖွင့်လှစ်ဖို့ရပ်ပိုင်းသာကြံတော့တဲ့အချိန်မှာပဲ Brazil မှာရဲတွေရဲ့အကြမ်းဖက်မှုတွေကြီးထွားလာနေတာကိုနိုင်ငံတကာ Olympic Committee IOC ကဖြေရှင်းပေးဖို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကထပ်မံတိုက်တွန်းလိုက်ပါတယ်။Amnesty International အဖွဲ့ရဲ့ Brazil နိုင်ငံဆိုင်ရာတာဝန်ခံ Renata Neda ကတော့မကြသေးရင်လတွေအတွင်းအာဏာပိုင်တွေကြောင့်တည်ဆုံးသူရေးအတွက်တိတိကျကျတိုးလာတယ်လို့ပြောပါတယ်
။ In the past 3 months between April and June
The increase in the number of people killed by the police in the city of Rio.
April ကနေ June အထိပြီးခဲ့တဲ့၃လအတွင်း Rio မြို့မှာရဲတွေရဲ့လက်ချက်နဲ့တည်တဲ့အရေးအတွက်ဟာအရင်နှစ်ကဒီလိုအချိန်နဲ့ရှင်ကြည့်မယ်ဆိုရင်တရားရဂိုင်နှုန်းအထိတောင်တိုးလာတာပါ
။ဒီချိန်ထဲမှာပဲပြီးခဲ့တဲ့ရုရှားနိုင်ငံဆိုချီအိုလံပစ်ပွဲတော်အတွင်းအစိုးရကိုယ်တိုင်ကလက်ခံပြီးအားကစားသမားတွေတားမြစ်ဆေးသုံးဆွဲခဲ့တဲ့အထောက်အထားတွေကိုတွေ့ခဲ့ရပေမဲ့ရုရှားအားကစားသမားတချို့ကို Rio Olympic မှာကစားဝင်ပြုဖို့ဆုံးဖြတ်ခဲ့တဲ့အပေါ် Olympic Committee ကကာဝယ်ပြောဆိုခဲ့တာပါ။နိုင်ငံတကာ Olympic Committee ဥက္ကဋ္ဌ Thomas Bach ကတော့အစိုးရရဲ့လုပ်ရည်အတွက်အားကစားသမားတွေကိုအပြစ်မပေးသင့်ဘူးလို့ပြောပါတယ်။
You cannot punish a human being for the failures of his or her government.
ကိုယ်တိုင်ပါဝင်ပတ်သက်မှုမရှိဘဲအစိုးရရဲ့ပြက်ကွက်မှုကြောင့်ဖြစ်ရတာကိုအပြစ်ပေးလို့မရပါဘူး
။ဒါပေမဲ့ထောက်ထားတွေကိုတင်ပြခဲ့တဲ့ကမ္ဘာတမ်းမြစ်ဆေးသုံးစွဲမှုတပ်ဖြတ်ရေးအေဂျင်စီရဲ့ဥက္ကဋ္ဌဟောင်း Dick Pound ကတော့တရားမျှတမှုရှိရှိဆောင်ရွက်တင်တယ်လို့မြင်ပါတယ်။
Personally, I thought we could have got to the same protection of individual rights.
သူကြီးမြေရပြောမယ်ဆိုရင်အိုလံပစ်လန်တော်အောက်မှာတန်တန်ရှင်းရှင်းနဲ့ပါဝင်မယ်ဆိုရင်ကြိုးစားမယ်ဆိုတာမျိုးလို့လူတို့ချင်းရဲ့ခွင့်ကြီးတွေကိုကာကွယ်သင့်တယ်လို့ယူဆပါတယ်။ဒါပေမဲ့လည်းရုရှားလန်အောက်မှာအကာအကွယ်ယူလို့တော့မရပါဘူး။ဒီကိစ္စအစိုးရလုပ်ခဲ့တဲ့ကိစ္စပါ
။ရီယိုဒီဂျနီရိုမြို့မှာတောက်ချာနေစတင်ဖွင့်လှစ်မဲ့နွေရာသီအိုလံပစ်အားကစားပွဲတော်ကိုတော့ဒီလ21ရက်နေ့ထိသတင်းနှစ်ပတ်ကျော်ကြာကျင်းပသွားမှာဖြစ်ပြီးမြန်မာနိုင်ငံအပါဝင်နိုင်ငံပေါင်း206နိုင်ငံကအားကစားသမားပေါင်း1500ကျော်ပါဝင်ရှင်ပြိုင်ကြမှာလည်းဖြစ်ပါတယ်ခင်ဗျာ။
ကောင်းလင်းတင်ပြပေးသွားတော့ပါခင်ဗျာသောတာရှင်များခင်ဗျာ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နောက်ဒီသောတာရှင်တွေနားဆင်လို့တဲ့ဒီသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOE email လိပ်စာက bami@voenews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့တဲ့ဆိုရင်တော့ VOE American အတံမြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ဘူးစာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်တော့ဖုန်းနံပါတ်က1-232-382-555လေးဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။သမ္မတဘရက်အိုဘားမားဟာအမေရိကန်တမိုင်းမှာအညံ့ဖျင်းဆုံးသမ္မတဖြစ်နိုင်ခြေရှိတယ်လို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်က Twitter မှာရေးပါတယ်။သမ္မတဘရက်အိုဘားမားက Mr. Trump ကိုတိုင်းပြည်ကိုဦးဆောင်မှုအရေးချင်းမပြည့်မီသူဖြစ်ပြောပြီးတဲ့နောက် Mr. Trump ကအဲ့လိုတုံ့ပြန်တာပါ။ Republican သမ္မတလောင်းဟာသမ္မတရာထူးအတွက်အရေးချင်းမပြည့်မီဘူးလို့သူထင်နေကြောင်းဒါကိုပြီးခဲ့တဲ့သတင်းပတ်ကသူပြောခဲ့သေးပြီးအဲ့ဒါမှန်တယ်ဆိုတာဒေါ်နယ်ထရမ့်ကဆက်ပြီးတက်တည်ပြနေတဲ့အကြောင်းအင်္ဂါနေ့ကသမ္မတအင်ပြူတော်မှာမစ္စတာအိုဘားမားကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကအရှိတ်ကန်လွန်ပင်လယ်တွေကိုပယ်ထိန်းဒုံးကျည်တစ်စင်းပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒုံးကျည်နှစ်စင်းတစ်ပြိုင်တည်းပစ်လွတ်တာကိုထောက်လန့်သိရှိရပြီးတော့တစ်စင်းကအောင်မြင်ပြီးတစ်စင်းကပစ်လွတ်ပြီးချက်ချင်းဆိုသလိုပဲပေါက်ကွဲသွားတယ်လို့အမေရိကန်စစ်ဖက်ကပြောပါတယ်။ဒုံးကျည်ပြစ်လွတ်ပြီးနိုင်ငံတော်ကြာပြီးတဲ့နောက်တူဂျွန်မျိုးတော်မှာလွတ်တဲ့သတင်းစာရှင်းလင်းပွဲတွင်ဂျပန်ဝန်ကြီးချုပ်ရှင်းဆိုအာဘေကမြောက်ကိုရီးယားကိုပြစ်တင်ရှုတ်ချပါတယ်။အမေရိကန်ပြည်ထောင်စုကလည်းဘယ်လိုရန်စားလာမှုမျိုးကနေမဆိုကိုကိုကိုနဲ့မဟာမိတ်တွေကိုကာကွယ်ဖို့အစင်းသင်းရှိနေတယ်လို့ချက်ချင်းတုံ့ပြန်ပြောဆိုပြီးမြောက်ကိုရီးယားကိုသတိပေးလိုက်ပါတယ်။ဒီမိုကရက်တစ်ပါတီရဲ့ကွန်ပျူတာစနစ်ကိုမကြာသေးခင်ကဖောက်ထွင်းကိုးဝင်ခဲ့တဲ့ပြည်ပအခြေစိုက်ဟက်ကာတွေဟာပိုပြီးအန်ဒရွိုက်ကြီးတဲ့လုပ်ရက်တွေကိုနောက်မှလုပ်လာနိုင်ခြင်းရှိတယ်လို့စိုက်ဘာလူညုံရေးဆိုင်ရာအမေရိကန်ကြွမ်းကျင်သူတွေကပြောလိုက်ပါတယ်။စိုက်ဘာကနေတိုက်ခိုက်ခံရနိုင်ခြင်းရှိတဲ့ပြမှတ်တွေထဲမှာအမေရိကန်အီလက်ထရောနစ်မဲပေးစနစ်လည်းပါတယ်လို့စိုက်ဘာလူညုံရေးကြွမ်းကျင်သူတွေကဒီသတင်းပတ်မှာထုတ်လွှင့်တဲ့ VOA ရဲ့ hashtag အစီအစဉ်မှာပြောသွားကြတာပါ။အာရဗ်စော်ဘောများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့တော်ရဲ့အဓိကလေဆိပ်မှာဒီကနေ့လေယာဉ်တစ်စင်းအစင်းမှာမတော်တဆဖြစ်ရတဲ့ကုနဲ့ကြုံခဲ့ရတယ်လို့ဒူဘိုင်းခြေဆိုင် Emirates လေကြောင်းလိုင်းကပြောပါတယ်။ဒီကနေ့ဒေသစံတော်ကြီးနေ့လယ်တနာရီမတိုင်ခင်မှာအဲ့ဒီမတော်တဆဖြစ်ရဖြစ်ခဲ့တာဖြစ်ပြီးအိန္ဒိယတောင်ပိုင်းသီရူဗနသာပူရမ်ကနေထွက်လာတဲ့လေယာဉ်အစင်းမှဖြစ်တာပါလေယာဉ်ပေါ်မှာခီးတဲ့295ယောက်ပါပြီးအားလုံးကိုဘေးကင်းရန်ငင်းကယ်နိုင်ခဲ့တယ်လို့ UAE အစိုးရကပြောပါတယ်ဘရာဇီးနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့အိုလံပစ်အားကစားပွဲတော်ရဲ့တောက်ကြံနေဖွင့်ပွဲမတိုင်ခင်မှာပဲနိုင်ငံတော်ဝန်ရက်90ကြာလက်ဆင့်ကမ်းတဲဆောင်နေတဲ့အိုလံပစ်မြေရှုတိုင်ဟာဒီကနေ့မှာတော့ Rio de Janeiro မြို့ကိုလှေနဲ့ရောက်သွားပါပြီခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါခင်ဗျာဒီညအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးတော့ဆပ်ပန်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ် VOA American အတန်းညပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190လို့ကနေတက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်နှန်းချမ်းမြေ့ကြပါစေခင်ဗျာ VOA ကိုနားဆင်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်အောင်ပါ
Thank you. This program has come to you from the Voice of America, Washington.